Welcome to the Voice of America in Burmese.
Mingla ba shin. VOA American tan ye 2020 pye ni February la 25 ye in ga ni nya bai season 2 go American pye dan su myo raw Washington DC ga ni tai yai thau lin pe ni ba bi. Line do meter 1925 32 pathama nai wet ma line lan meter 190 ne tu. VOA ye Facebook sa myan na VOA Burmese news ga ni pi lo le thau lin chein ne de pye ni na sin nai ma le shin.ကျမခွားညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်ပြထွေးပါကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသတွင်းကတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ရောဂါပိုးကူးစက်သူတွေကျိုးလာနေပြီးတော့ဒီအခြေအနေကြောင့်ပဲကမ္ဘာတဝန်းအစုရှယ်ယာဈေးတွေလည်းကျဆင်းလာပါတယ်နောက်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံအကြားအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့ဆွေးနွေးနေတဲ့အကြောင်းကိုတော့အိန္ဒိယခီစဉ်တွင်မှာသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်အီဂျစ်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဟိုစနီမူဘာရက်ကတော့အသက်62နှစ်မှာကွယ်လွန်သွားပါပြီ။ဒီလိုထိတ်တန့်ရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူပြောပြပေးပါမယ်ရှင်
။အခုညပိုင်းနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့စတင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ဆွေးနွေးပွဲမှာအာဏာရပါတီနဲ့တမတော်သားကိုယ်စားလှယ်တွေကြအပြန်အလှန်တင်းတင်းမာမာဖြစ်ခဲ့သလိုတိုင်းရင်းသားကိုယ်စားလှယ်တွေရဲ့သဘောထားကရောဘယ်လိုရှိပါသလဲ
။ယူနီယံလွှတ်တော်ဟာပြည်ထောင်စုလွှတ်တော်ရဲ့လက်အောက်ခံမဖြစ်ရပါဘူး။ကိုယ်ပိုင်ကြားတန်းခွင့်ရှိရပါမယ်။ကိုယ်ပိုင်အောင်ရှုံးခွင့်ရှိပြီး
ရခိုင်လွှတ်တော်ကိုယ်စားလှယ်ရဲ့တင်ပြချက်နဲ့အတူနားဆင်နိုင်ပါတယ်တရုတ်နိုင်ငံကအချင်းစခန်၈ခုအတွင်းမှာကိုရိုနာဗိုင်းရပ်စ်မကူးစက်သေးကြောင်းအတည်ပြုထားတဲ့မြန်မာသင်္ဘောသားတွေကိုအမှုအမြန်စစ်ပြီးနေရပြန်နိုင်ရေးဘေကျင်းမှာရှိတဲ့မြန်မာတန်ယုံကကူညီနေတဲ့အခြေအနေရခိုင်မြောက်ပိုင်းကစစ်ဘေးရှောင်စခန်တွေမှာစားနပ်ရိက္ခာနဲ့တောက်သုံးရေးရှာပါလိုအပ်ချက်တခါတော့ဆန်းစုကြည်ရဲ့ကရင်ပြည်နယ်လူထုတွေ့ဆုံပွဲခီးစဉ်တွေကြောင်းနားဆင်ကြရမှာပါအခုရင်ဆုံးတော့အင်ကာနီညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့နန်းလောင်တို့ပြောပြပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသရင်းကတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ကူးစက်ခံရသူတွေတိုးလာနေပြီးတော့ကမ္ဘာတဝန်းအစုရှယ်ယာဈေးတွေမှာလည်းရပ်ကန့်မှုတွေရှိလာပါတယ်။အစုရှယ်ယာဈေးတွေတည်တည်တသာကျဆင်းခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာတန်ပေါင်း2500ရန်ပုံငွေအတည်ပြုပေးဖို့ကွန်ဂရက်စ်လွှတ်တော်ကိုတောင်းဆိုထားပါတယ်။ဂျပန်အစုရှယ်ယာဈေးတွေကတော့ဒီကနေ့မှ2ရက်ဆက်တိုက်အရှုံးပေါ်ခဲ့တာပါ။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလိုအပ်တာမှန်သမျှဝန်ဝင်ဆောင်ရွက်သွားကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာတဝန်းအစိုးရတွေကိုတိုက်တွန်းထားပါတယ်။ဒီနိုင်ငံမှာဒီဗိုင်းရပ်စ်ကြောင့်ဒီကနေ့သေဆုံးသူ82ဦးနဲ့ကူးစက်ခံရတဲ့သူ908ဦးတိုးလာတာကြောင့်ဗိုင်းရပ်စ်ပိုးစတင်ကူးစက်မှုဖြစ်ပွားခဲ့တဲ့လွန်ခဲ့တဲ့2လကစလို့အခုဆိုရင်နိုင်ငံအတွင်းမှာသေဆုံးသူစုစုပေါင်း2663ယောက်ကျော်နဲ့ကူးစက်ခံရသူ9500ကျော်သွားပါပြီ။ဒီနိုင်ငံအပြင်ဘက်ကူးစက်မှုတွေမှာတော့တောင်ကိုရီးယားနိုင်ငံမှာအဆိုးအဝါဆုံးဖြစ်နေတာပါ။သေဆုံးသူ10ဦးနဲ့ကူးစက်ခံရသူ1000လောက်ရှိနေပါတယ်။ယောဂပြန့်နှံ့မှုတွေကိုဟန်တာဖို့အတွက်ဒီနှစ်စာသင်နှစ်အစကိုရက်နောက်ဆုတ်ချပြီးလူတွေအနေနဲ့ဖျားနာတာဓမ္မမဟုတ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတခုခုခံစားရတယ်ဆိုရင်အိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။ဒီနိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာနိုင်ငံပေါင်း30ကျော်မှာပြန့်နှံ့ဖြစ်ပွားနေပြီးအရေးပေါ်စောင့်ကြည့်ရမယ့်အခြေအနေတစ်ခုအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားတာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအတော်ကိုဆိုးရွားနေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ
်။정부는범국가적역량을모아대구경북과함께바이러스와의싸움에서반드시승리하겠습니다
အခြေအနေတွေအတော့ကိုဆိုးရွားနေတဲ့အတွက်အထူးကန့်သတ်ဆုံးအဖြစ်ကြေညာရုံနဲ့မလုံလောက်တော့ဘူးလို့သမ္မတမွန်ဂျေအင်ကပြောဆိုတော့တာပါ။ကူးယောဂအဓိကကူးဆက်ပြင်းထန်နေတဲ့တီကူးမျိုးကိုတော်ရောက်ကြည့်ရှုခဲ့တဲ့သမ္မတမွန်ကယောဂတိုက်ဖျက်ရေးမှာအနိုင်ရအောင်လုပ်သွားမယ်အပြင်အစိုးရဘက်ကအပြစ်အဝါထောက်ပံ့ကူညီသွားမယ်လို့လည်းကတိပြုပြောဆိုသွားပါတယ်။လက်တော်ရက်တွေမှာယောဂကူးဆက်ခံသူအရေအတွက်တိတိတသားကြာဆင်းသွားပြီလို့တော့တာဝန်ရှိသူတွေကကြေညာထားတာပါ။တောင်ကိုရီးယားဟာတရုတ်နိုင်ငံပြည်ရင်ကူးဆက်ခံသူအများဆုံးဖြစ်နေပြီးတော့3ရက်ဆက်တိုက်3ဆလောက်ယောဂကူးဆက်မှုနှုန်းတိုးထွားခဲ့ပြီးစုစုပေါင်း863ဦးရှိလာကြတာပါ။တောင်ကိုရီးယားယောဂကကွယ်ထိန်ချုပ်ရေးဌာနရဲ့နေ့စဉ်သတင်းထုတ်ပြန်ချက်မှာတော့ယောဂကူးစက်ခံရသူနောက်ထပ်60ဆန္ဒတွေ့ရှိခဲ့တယ်လို့ဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံအကြားအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးနေတဲ့အကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကဒီကနေ့မှပြောဆိုခဲ့ကြပါတယ်
။ Our teams have made tremendous progress on a comprehensive trade agreement and I'm optimistic we can reach a deal.
နောက်နောက်ပတ်ကြိုးရှိစေမယ့်ကုန်သွယ်ရေးသဘောတူညီမှုရဖို့နှစ်နိုင်ငံကိုယ်စားလှယ်တွေရဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရနေတယ်လို့သဘောတူညီမှုရလိမ့်မယ်လို့အကောင်းမြင်မျှော်လင့်ထားတဲ့အကြောင်းသမ္မတထရမ့်ကသူ့ရဲ့အိန္ဒိယနိုင်ငံခီးစဉ်နောက်ဆုံးနေ့မှာအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့နယူးဒယ်လီမြို့မှာတွေ့ဆုံပြီးအဲ့ဒါလိုပြောဆိုလိုက်တာပါအမ မေရိကန်နိုင်ငံလုပ်ရဟတ်ယာဉ်တွေနဲ့စစ်ဘက်သုံးပစ္စည်းတွေကိုဒေါ်လာ3ဘီလီယံပိုအိန္ဒိယကဝယ်ယူဖို့သဘောတူညီမှုရခဲ့တာကိုလည်းသမ္မတကကြေညာပါတယ်။အကြံဖတ်မှုတံပြန်ချေမှုရေးအင်တာနက်ဆိုင်ဘာလုံခြုံရေးနဲ့ရေချောင်းသွားလာမှုလုံခြုံရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတွင်းမြစ်လှုပ်ဆောင်သွားဖို့သဘောတူညီမှုရရှိခဲ့တဲ့အကြောင်းကိုလည်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းနှစ်နိုင်ငံကုန်သွယ်ရေးတည်သာတွင်းမြစ်သွားဖို့သမ္မတထရမ့်ဆောင်ရွက်ခဲ့တယ်လို့နှစ်နိုင်ငံဆက်ဆံရေးအမြင့်ဆုံးအဆင့်ကိုရောက်နေပြီဆိုပြီးတော့လည်းချီးကျူးပြောဆိုပါတယ်။အိန္ဒိယနိုင်ငံကိုနှစ်ရက်ကြာတရားဝင်ခီးစဉ်အဖြစ်နဲ့ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပထမနေ့တုန်းကတော့ဒီထောက်ပေါင်းများစွာသောအိန္ဒိယဒေသခံပြည်သူတွေကိုခရစ်ကတ်ကစားအားကစားခွင့်ကြီးအထွန်းမှာတွေ့ဆုံမင်းခွန်းပြောကြားခဲ့ပါတယ်ရှင်။
အငင်းပွားနေတဲ့အိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပရေသစ်ကိုဆန့်ကျင်သူတွေနဲ့ထောက်ခံသူတွေကြားအပြန်အလှန်တိုက်ခိုက်မှုတွေအတွင်းတနင်္လာနေ့ကလူတချို့သေဆုံးခဲ့ရတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှလည်းနယူးဒီလီမြို့တော်ကနေရအတော်များများမှာတင်းမာမှုအရှိန်ဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်။မနေ့ကတော့အကြမ်းဖက်မှုတွေအတွင်းမှာတော့လူ9ယောက်ထက်မနည်းသေဆုံးပြီး150လောက်ထဏ်ရာရခဲ့တာပါ။ပြင်ဆင်ပြတ်ထန်းခဲ့တဲ့နိုင်ငံသားဥပရေသစ်ဟာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ဆိုပြီးအငင်းပွားမှုတွေနဲ့ကန့်ကွက်ဆန္ဒပြမှုတွေစတင်ဖြစ်ပွားခဲ့တဲ့လွန်ခဲ့တဲ့နှစ်လလောက်ကစလို့တင်းလာနေ့ကဖြစ်ရကတော့နယူးဒီလီမြို့တော်မှာလူသေဆုံးမှုအများဆုံးမှာကြောက်ခဲတွေနဲ့ပြစ်ပေါက်တမနိအကြရန်တွေကိုဖျက်ဆီးပြီးတော့မော်တော်ကားတွေကိုမီးရှို့ခဲ့ကြတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရုံပုံနဲ့တုံပြီးတော့လူစုခွဲဖို့ကြိုးစားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အိန္ဒိယနိုင်ငံခီးစဉ်စတင်ချိန်နဲ့တတိုက်ဆိုင်ဆိုင်အခုအကြမ်းဖက်မှုတွေတဖန်ပြန်လည်ပြင်းထန်လာခဲ့တာပါ။အိန္ဒိယနိုင်ငံတွေမှာဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံနဲ့ထွက်ပြေးလာသူတွေကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အထက်မှာမွတ်စလင်နိုင်ငံသားတွေကိုတော့ချဏ်လန့်ထားတာကြောင့်ဒီဥပဒေသစ်ကိုမကျေနပ်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်လှတွေနဲ့ချီပေါပေါနေခဲ့တာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျ
TV American တန်ရဲ့အင်္ဂါနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာဖို့ကြိုးပမ်းနေကြတဲ့ပါတီတွင်းကိုဆိုလေခုနှစ်ဦးဒီကနေ့ညတောင်ကာရိုလိုင်းနားပြည်နယ်မှာအကြိတ်နဲ့စကားဆက်ထုတ်ကြဖို့ရှိပါတယ်ပါတီတွင်သမ္မတလောင်းအကျိုးရွေးကောက်ပွဲတွေကျင်းပနေတာမှာဗမော့ပြည်နယ်ထက်လွတ်တဲ့မက်ဘန်နီဆန်ဒါစ်ဟာအစောပိုင်းအကျိုးရွေးကောက်ပွဲတွေမှာလိုပဲစနေနေ့တုန်းကကျင်းပတဲ့နီဗာဒါကော့ကတ်မှာလည်းဆက်ပြီးတော့အနိုင်ရခဲ့ပါတယ်နိုဝင်ဘာရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ခွင့်ရဖို့အတွက်ပါတီတွင်းလိုအပ်တဲ့ကိုယ်စားလှယ်မဲ့အရေးအထွတ်အများဆုံးရထားတာကြောင့်လက်ရှိမှာတော့သူဟာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အတွက်ထိတ်ဆုံးမှရှိနေပါတယ်ဒါကြောင့်လည်းဒီကနေ့ညစကားစစ်ထိုးပွဲမှာကျန်တဲ့ကိုယ်စားလှယ်တွေကသူ့ကိုထွန်းနှက်တာခံရနိုင်ပါတယ်။ဒါပေမဲ့လူလူစစ်တမ်းတချို့မှာကတော့ဒုသမ္မတဂျိုးဘိုင်ဒန်ကိုလည်းအာယုံဆိုင်တိုက်ခိုက်နိုင်တယ်လာနိုင်တယ်ဆိုပြီးတော့ပြောဆိုကြပါတယ်။ပြီးခဲ့တဲ့နီဗားဒါအချို့ရွေးကောက်ပွဲမှာမစ္စတာဘိုင်ဒန်ကမစ္စတာဆန်ဒါစ်ရဲ့နောက်မှာဒုတိယနေရာလိုက်ခဲ့တာဖြစ်ပြီးတော့ကိုယ်စားလှယ်မဲ့အရေးအထွတ်မှလည်းတတိယအများဆုံးရရှိထားပါတယ်။တောင်ကာရိုလိုင်းနားပြည်နယ်မှာလူလူထောက်ခံမှုအားကောင်းတဲ့ဘိုင်ဒန်အတွက်ဒီပြည်နယ်မှာဆန်ဒါစ်ထက်လူလူထောက်ခံမဲ့ပိုးပြီးတော့ရနေတာဖြစ်ပါတယ်။လက်ရှိမှာလူလူထောက်ခံမှုတိတ်မတွေ့ရသေးတဲ့ဘီလီယံနာတထေးကြီးတွမ်စတရာအတွက်လည်းဒီပွဲမှာထောက်ခံမှုရလာနိုင်ခြေရှိပြီးတခြားကိုယ်စားလှယ်လောင်းတွေဖြစ်ကြတဲ့အိန္ဒိယနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝင်ဟောက်ပီးဘူဒီဂျက်မက်ဆာချူးဆက်ပြည်နယ်အထက်လွတ်တော်အမတ်အဲလစ်ဘက်ဝါရန်နဲ့မီနီဆိုတာပြည်နယ်အထက်လွတ်တော်အမတ်အေမီဂလိုဘက်ချာတို့ကိုကြောပြီးတော့ဒီတောင်ကာရိုလိုင်းနားပွဲမှာသူရှိကိုရောက်သွားနိုင်တယ်ဆိုပြီးလက်ရှိလူလူစစ်တမ်းတွေကတော့ဖော်ပြနေကြပါတယ်ရှင်
အီဂျစ်နိုင်ငံကနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဟိုစနီမူဘာရက်အသက်60နှစ်မှာကွယ်လွန်သွားပါပြီ။သူကွယ်လွန်ကြောင်းကိုတော့နိုင်ငံမှာရုပ်သံသတင်းဌာနမှဒီကနေ့ကြေညာပါရယ်။နှစ်ပေါင်း30နှစ်ပါကြာအီဂျစ်နိုင်ငံကိုအုပ်ချုပ်ခဲ့ပြီး2017ခုနှစ်မှာတော့သူ့ကိုဆန့်ကျင်ငှက်ွက်တဲ့လူလူဆန္ဒပြပွဲတွေ18ရက်ကြာပေါ်ပေါက်ခဲ့ပြီးအနာဂတ်နဲ့ဖယ်ရှားခံခဲ့ရတာပါ။အီဂျစ်လေတပ်မှတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာလေတပ်အကြီးအကဲတာဝန်နဲ့ဒုတိယကာကွယ်ရေးဝန်ကြီးတာဝန်တွေကိုပါထမ်းဆောင်ခဲ့ပါရယ်။1985ခုနှစ်ကသမ္မတအန်ဝါဆာဒတ်လက်ထက်မှာသူ့သမ္မတဖြစ်လာခဲ့ပြီး1989ခုနှစ်အော်တိုဘလာတဲ့အစ္စလာမစ်စစ်သွေးကျော်ရဲ့လှုပ်ကြံတပ်ဖြတ်မှုကြောင့်သမ္မတဆဒတ်ကွယ်လွန်သွားပြီးတဲ့နောက်မှာတော့အီဂျစ်နိုင်ငံရဲ့သမ္မတဖြစ်လာခဲ့တာပါ။အရှေ့အလယ်ပိုင်းဒေသတော်ဝန်သူ့ကိုကန့်ကွက်သူတွေများခဲ့ပေမဲ့1989ခုနှစ်မှာအစ္စရေးနိုင်ငံနဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ချုပ်ဆိုခဲ့တာကြောင့်အနောက်နိုင်ငံတွေရဲ့ယုံကြည်ရတဲ့မဟာမိတ်အဖြစ်ယက်တည်နိုင်ခဲ့ပြီးအီဂျစ်နိုင်ငံတွေနှစ်ပေါင်းများစွာအာဏာယူခဲ့သူဖြစ်ပါတယ်။ ူလက်ထက်မှာအရေးပေါ်အခြေအနေထုတ်ပြန်ပြီးတော့နိုင်ငံရဲ့အတိုက်အခံတွေကိုနိုင်နင်းဖို့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုအာဏာကုန်ပေးခဲ့တာအပြင်အခြေခံလူအခွင့်အရေးထိန်းချုပ်ကန့်သတ်တာတွေပါလုပ်ခဲ့တာပါ1990ပြည်လုံးနှစ်တွေအတွင်းအီဂျစ်ရဲ့တပ်ဖွဲ့စစ်တပ်နဲ့အရသာပြည်သူရာနေချီအသက်ခံခဲ့ရတဲ့အစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုလည်းမူဘာရက်ကအင်အားသုံးနိုင်နင်းခဲ့တာပါအစိုးရစန့်ကျင်ဆန္ဒပြပွဲတွေရဲ့ဖိအားကြောင့်2013ခုနှစ်အာဏာကဖယ်ရှားခံခဲ့ရပြီးနောက်ပိုင်းမှာတော့အစိုးရစန့်ကျင်ဆန္ဒပြတွေကိုတပ်ဖြတ်မှုနဲ့မူဘာရက်ဖမ်းဆီးဆုဆွဲခံခဲ့ရပါတယ်2012ခုနှစ်အောက်တိုဘာလမှာတော့တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးအခြားအီဂျစ်ပြည်ထောင်ကောင်းဆောင်တချို့နဲ့အတူထောင်ဒဏ်သက်သက်ချမှတ်ခံခဲ့ရပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းလေကြောင်းတိုက်ခိုက်မှုအတွင်းမှာ IS စစ်သွေးကြ၄ဦးထက်မနည်းချေမှုန်းနိုင်ခဲ့တဲ့အကြောင်းအာဖဂန်မှာရှိတဲ့အမေရိကန်စစ်ဘက်အရာရှိတွေကပြောပါရယ်အမေရိကန်ကြောထောက်နောက်ခံပေးထားတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တပ်ဖွဲ့တွေအကြားတစ်ဘက်ကြားတိုက်ခိုက်မှုတွေလျှော့ချရေးသဘောတူညီချက်၄ရက်မြောက်လာချိန်မှာအခုလိုချေမှုန်းခဲ့တာပါအစံဘက်လှုပ်ရှားမှုချေမှုန်းရေးဒီကနေ့လေကြောင်းတိုက်ခိုက်မှုနှစ်ခုကိုတော့ပါကစ္စတန်နိုင်ငံနဲ့နေဆက် IS တပ်ဖွဲ့တွေအခြေစိုက်တဲ့အာဖဂန်ကုနာပြည်နယ်ကိုပစ်မှတ်ထားလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းအာဖဂန်ဆိုင်ရာအမေရိကန်စစ်ဘက်ပြောခွင့်ရဗိုလ်မှူးကြီးဆန်နီလက်ဂတ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်အကြံဖက်တိုက်ခိုက်မှုတွေလျှော့ချရေးအမေရိကန်အာဖဂန်နဲ့တာလီဘန်တို့ကြားကသဘောတူညီမှုအတိုင်းလိုက်နာကျင့်သုံးတဲ့တစ်ချိန်တည်းမှာအာဖဂန်ပြည်သူတွေကိုကာကွယ်ဖို့အတွက် ISIS အကြံဖက်အဖွဲ့ပုံအောင်နေတဲ့နေရာအားလုံးကိုအမြင့်ပြတ်ဆက်လက်ချေမှုန်းသွားမယ်အကြောင်းလဲဗိုလ်မှူးကြီးလက်ကတ်ကအလေးပေးပြောကြားသွားခဲ့ပါတယ်။အာဖဂန်နိုင်ငံတဝမ်းပစ်ခတ်တိုက်ခိုက်မှုတွေ9ရက်ကြာရပ်ဆဲရေးအမေရိကန်နဲ့တာလီဘန်အကြားပထမအဆင့်ယာယီသဘောတူညီချက်ကတော့ဒီလာမယ့်စနေနေ့မှာအဆုံးသတ်မှာဖြစ်ပါတယ်။ဒီပစ်ခတ်ရပ်ဆဲရေးအောင်မြင်နေဆိုရင်တော့အမေရိကန်ပါဝင်ပတ်သက်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးနောက်တစ်ဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုရှေ့သတင်းပတ်ထဲမှာလက်မှတ်ရေးထိုးဖို့စီစဉ်ထားတာလည်းဖြစ်ပါတယ်ရှင်
။အမေရိကန်ဟောလိဝုဒ်အထင်ကြီးလုပ်ငန်းရှင်ဟောင်းဖြစ်တဲ့ Harvey Weinstein ကိုလိမ္မာဆိုင်ရာအကြံဖက်မှုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒါဟာ Weinstein ကိုတစ်ချိန်ကဩဇာကြီးတဲ့ထိပ်တီးဟောလိဝုဒ်လုပ်ငန်းရှင်ကြီးအဖြစ်ကနေအဆုံးသတ်သွားစေသလိုလိမ္မာဆိုင်ရာထိပါဆော်ကောင်မှုတွေကိုစတင်လှုပ်ရှားတဲ့ Me Too လှုပ်ရှားမှုအတွက်လည်းအောင်းမွေးတရဖြစ်ပါတယ်။
အင်္ဂါနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေးနဲ့နတ်လောင်တို့ပြောပြခဲ့ကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွင်းမေးမြန်းချက်တွေရမှာတော့ဒီကနေ့ပြည်တော်စုလွှတ်တော်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးခဲ့ကြတဲ့အခြေအနေကိုသိကြရမှာပါ။ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းစတင်ဆွေးနွေးတဲ့ဒီကနေ့မှာပဲအာဏာရပါတီကိုယ်စားလှယ်တွေနဲ့တပ်မတော်သားကိုယ်စားလှယ်တွေကြားဆွေးနွေးချက်တွေကအပြန့်အလှန်တင်းတင်းမာမာဖြစ်ခဲ့ပါတယ်။ဒီမူကြမ်းနဲ့ပတ်သက်လို့ဒီတစ်ပတ်ထဲအတွင်းမှာကိုယ်စားလှယ်100ကျော်ကဆွေးနွေးဖို့စီရင်တင်သွင်းထားတာပါ။အာဏာရပါတီကိုယ်စားလှယ်တွေနဲ့တပ်မတော်သားကိုယ်စားလှယ်တွေကြားပိုးပြီးတော့ထိတ်တိုက်ဖြစ်တင်းမာလာရင်ဖွဲ့စည်းပုံပြင်ဆင်ရေးလမ်းကြောင်းလွှဲသွားမှာကိုတိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးသုံးသပ်သူတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီ25ရက်ဒီကနေ့မှာတော့နေပြည်တော်ပြည်အောင်စုလွှတ်တော်မှာဒုတိယကြိမ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်တဲ့ဥပဒေမူကြမ်းပါအချက်တွေကိုစတင်ဆွေးနွေးချိန်မှာပဲ NLD နဲ့တပ်ကိုယ်စားလှယ်တွေကြားအခြေတင်ဖြစ်ခဲ့တာပါဗိုလ်ချုပ်အဆင့်ရှိတဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကိုအမူယာနှုတ်အမူယာရုပ်ရင်းကြမ်းတမ်းတာမျိုးမလုပ်ဖို့လွှတ်တော်နိုင်ငံကတီခွန်မြတ်ကတတိပေးပြောဆိုခဲ့ပါတယ်ပြင်ဆင်တဲ့ဥပဒေကြမ်းနဲ့ပတ်သက်လို့ဆွေးနွေးတဲ့တပ်မတော်သားအမတ်ဗိုလ်မှူးချုပ်အောင်ဆန်းချစ်ကတော့တက်ကိုစလဲတွေကန့်ကွက်ရတဲ့အကြောင်းရင်းကိုလွတ်တော်အပြီးမှာခုလိုပြောပြသွားတာပါ
။ဝစီမှုအခြေခံဥပဒေပြင်ဆင်ရေးအတွက်ကိုတင်ပြခဲ့တာ။အဲ့လိုတင်ပြခဲ့တဲ့အခါမှာကျွန်တော်အချက်၉ချက်ရှိပါတယ်ဥပဒေပုံမှန်၉ချက်ရှိပါတယ်။ဒါမှလည်းဒီနေ့လွတ်တော်ထဲမှာထည့်သွင်းဆွေးနွေးတဲ့ပုံမှန်တစ်ခုပေါ့။ဒီ162တာတမင်းချင်းကျွန်တော်တင်ပြထားတဲ့အတိုင်းမဟုတ်ဘူးနဲ့ဒီစာပိုက်ကြီးတစ်ပိုက်လုံးပါမလာတော့ဘူး။ဇန်နီပြောတာ။ဒါလည်းအမှန်တန်ရေးကြီးတဲ့စာပိုက်ဖြစ်နေတာ။အော်ဒါကတမင်ရွေချက်ရှိရှိနဲ့ခြံရတာလား။မတော်တဆဖြစ်တယ်ဆိုရင်လည်းပဲဟိုဒီလိုအရေးကြီးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်နေတဲ့အခါမှာဒီလိုပေါ့ပေါ့ဆဆနဲ့လုပ်ခဲ့တာ။တင်းနေဆိုဒီဟာကိုပြန်လဲစစ်စစ်ပြေးပြီးမှဆက်ပြီးဆွေးနွေးဖို့ဆိုတင်ပြခဲ့တာ
။တမတော်နဲ့တက်ဆိုင်တဲ့ပုံမှန်အများစုကိုတမတော်သားကိုယ်စားလှယ်တွေကလက်မခံဘဲကန့်ကွက်ခဲ့ကြပါရတယ်။တက်ကိုယ်စားလှယ်တဦးဖြစ်တဲ့ဘုံဦးထက်လင်းကတော့တပ်ပိုင်းဆိုင်ရာဥပဒေပြင်ဖို့တင်ပြထားတာကိုမပြင်ဘဲအရင်တိုင်းထားဖို့တပ်ဖက်ကလူတွေရှိမှသာနိုင်ငံဖွံ့ဖြိုးတိုးတက်မှာမို့တပ်ကိုဖယ်ထုတ်ရင်တိုင်းပြည်ထိခိုက်နေနာမယ်လို့ဆွေးနွေးသွားခဲ့ပါတယ်။ပြည်ခိုင်ပြိုးပါတီဘက်ကတော့ဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုသမရမဖြစ်အောင်ပိတ်ပင်ထားတယ်လို့နာမည်ကြီးနေတဲ့ပုံမှန်59စာလုံးကိုမပယ်ဖြတ်ဖို့အတွက်တင်သွင်းသွားခဲ့ပါတယ်။ NLD ဘက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပါဥပဒေတွေကိုလွယ်လွယ်ပြင်လို့မရအောင်ကန့်သတ်ထားတဲ့ပြင်ဆင်ရေးအခန်းစနစ်ကပုံမှန်436ကနဲ့436ခကိုပြင်ဆင်ဖို့တင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒါအပြင်လွှတ်တော်၃ရက်စလုံးမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်ပါဝင်မှုနှုံလျှော့ချဖို့ကာလုံခေါ်ယူဖို့စားရပြင်ဆင်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။လွှတ်တော်ရင်ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းမစခင်ကတည်းကပြင်ဆင်ရေးလုပ်ငန်းအပေါ်ထင်မြင်ချက်အမျိုးမျိုးတုံ့တက်ဝေဖန်မှုတွေရှိပါတယ်။အခုစတင်ဆွေးနွေးတဲ့နေ့မှာပဲအခြေအတင်ဖြစ်ခဲ့တာကြောင့်အခုထပ်ပိုပြီးပြင်းထန်လာမယ်ဆိုရင်ပြင်ဆင်ရေးလုပ်ငန်းစဉ်ဦးတည်ချက်ကမအောင်မြင်ပဲဖြစ်သွားနိုင်တာကိုသတိထားဖို့နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာခင်မောင်ညိုကပြောဆိုလိုက်ပါတယ်
။လုံးဝမရတဲ့အခြေအနေကလည်းကမပါလာဘူးဆိုရင်ဘယ်လိုမှလုံးဝမရဘူးလေ
။
ဟုတ်တက်ကိုဆိုတော့ဖြစ်ပြန်တာလို့မရတော့ဒီအခြေအနေကတော့ဟိုလိတ်ဆက်တဲလေးဖြစ်နေမယ်လို့ထင်ပါသေးတယ်။ဆရာကပြင်နိုင်မယ်လို့မထင်ဘူးပါလေ။ဒါဆိုရင် NLD ကလည်းအခုလိုလုပ်တဲ့ဟာတို့ပြင်နိုင်မယ်ထင်လို့လုပ်တာချက်ကိုတို့လုပ်တာပေါ့။တို့ကတိပေးရတယ်တို့ပြင်ဖို့လုပ်တယ်။မပြင်လို့မရသေးဘူး။ဒါကြောင့်တို့ဆက်ပေါ်မဲထည့်ကြပါဆိုတဲ့ပုံစံမျိုးကြီးရှိနေဆွဲလာဒီအခြေအနေကိုရောက်အောင်လုပ်တယ်လို့ဆရာကြီးဆက်ရတယ်ဗျာ။
ရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်ဥဝေစိန်အောင်ကတော့ပြည်နယ်လွတ်တော်ဟာပြည်အောင်စုလွတ်တော်ရဲ့အာဏာအောက်မှာမရှိသင့်တော့ဘူးလို့သူကတင်ပြဆွေးနွေးသွားခဲ့ပါတယ်
။လွတ်တော်နေဟာတိကျစီဖြစ်ရပါမယ်။ပြည်နယ်လွတ်တော်ဟာပြည်အောင်စုလွတ်တော်ရဲ့လက်အောက်ခံမဖြစ်ရပါဘူး။ကိုယ်ပိုင်ပြောင်းခွင့်ရှိရပါမယ်။ကိုယ်ပိုင်အောင်ရှုံးခွင့်ရှိပြီးအများစုမဲနေဖြစ်စေဥပဒေပြောင်းချက်ရဖြစ်စေပြည်နယ်ဝန်ကြီးချုပ်ကိုရွေးချယ်ခွင့်ရှိရပါမယ်။ပြည်ထောင်စုအတူအရောင်မဟုတ်ပဲစစ်မှန်တော့ဖက်ဒရယ်ပြည်ထောင်စုဖြစ်ဖို့လိုပါတယ်ဒီလိုဖြစ်နေမှသာတရားတော်စည်းလုံးညီညာရဲ့တရားတော်ချင်းဖြစ်ကြေဆိုတာဖြစ်နေခဲ့ရှိပါတယ
်လက်ရှိအာဏာရပါတီ NLD ပြည်ခိုင်ဖြိုးနဲ့တမတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့တွေကဖွဲ့စည်းပုံပြင်ဆင်ဖို့စုစုပေါင်းဥပဒေမူကြမ်း9ခုကိုတင်ခဲ့တာဖြစ်ပါတယ်ဒီဥပဒေမူကြမ်း9ခုတွေကပုံမှန်စုစုပေါင်း142ခုကိုပြင်ဆင်သွားမှာဖြစ်ပါတယ်။ဒီပြင်ဆင်ရေးကိုခမန်းကြီးဆက်ရက်အတွင်းအပြည့်အစုံလှုပ်ဆောင်ဖို့လွှတ်တော်ကနေပြောဆိုထားပါတယ်။ဒီနေ့အစည်းအဝေးမှာတော့တက်မတော်တိုင်းရင်းသားပါတီကိုယ်စားလှယ်တွေ၊ကြံ့ခိုင်ရေးပါတီကိုယ်စားလှယ်တွေနဲ့ NLD ပါတီကိုယ်စားလှယ်15ဦးတို့ကဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်။
မေခစူးစီးတင်ပြခဲ့တာပါရှင်။အခုတရုတ်အချင်းထောင်တွေကမြန်မာသင်္ဘောသားတွေနေရပြန်နိုင်ရေးဘက်ကိုအလှည့်ပေးကြပါတယ်။တရုတ်အချင်းစခန်း18ခုမှာမှောက်ခိုးပစ္စည်းတည်ဆောင်တဲ့သင်္ဘောတွေနဲ့အတူထိန်းသိမ်းခံထားရတဲ့မြန်မာသင်္ဘောသား63ယောက်ရဲ့အမှုတွေကိုအမြန်စီရင်ဆောင်ရွက်ပေးနိုင်ဖို့အတွက်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနနဲ့ဆက်သွယ်ဆောင်ရွက်ပေးနေတဲ့အကြောင်းပေကျင်းမှာရှိတဲ့မြန်မာတန်ယုံကပြောပါရယ်။တခြားအချင်းစခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအချင်းသားတွေယာနဲ့ချီပြီးတော့ရှိနေပြီဖြစ်ပေမဲ့မြန်မာသင်္ဘောသားတွေကိုထိန်းသိမ်းထားတဲ့စခန်းတွေမှာတော့ကူးစက်ခံရတာမရှိသေးတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင်။
တရုတ်အာဏာပိုင်တွေကပေကျင်းမြန်မာတန်ယုံကိုပေးပို့လာတဲ့မှောင်ခိုသမောပေါ်ကဖမ်းဆီးရမိတဲ့မြန်မာသမောသားအရေးအတွက်ဟာ63ယောက်ရှိလာပြီဖြစ်ပါတယ်။သူတို့ကိုတရုတ်အာဏာပိုင်တွေကအကျဉ်းစခန်း18ခုမှာထိန်းသိမ်းထားတာပါ။တရုတ်ပြည်အကျဉ်းစခန်းတချို့မှာအကျဉ်းသားယာနဲ့ချီပြီး COVID-19 ရောဂါပိုးကူးစက်ခံရပေမယ်မြန်မာသမောသားတွေကိုထိန်းသိမ်းထားတဲ့အကျဉ်းစခန်းတွေကတော့ကူးစက်ခံရတာမရှိသေးဘူးလို့ပေကျင်းမြို့မြန်မာတန်ယုံကဒီကနေ့ဖေဖော်ဝါရီ25ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။မြန်မာသမောသားတွေဟာအမှု22ခုရင်ဆိုင်နေရပြီးဒါကိုအများဆုံးစီစဉ်ပေးနိုင်ရေးအတွက်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကိုအကူအညီတောင်းဖို့ပြင်ဆင်နေကြောင်းပေကျင်းမြန်မာတန်ယုံကတပ်မှူးကြီးက VOA ကိုပြောပါတယ်
။ရောဂါတွေဖြစ်နေတဲ့မြန်မာဒီအမှုတွေရှင်ရှုံးဖြတ်ပြီးတော့ short ball ပြီးကိုကိစ္စတွေပေါ့နော်။ဒါမျိုးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကလည်းကျွန်တော်အမှုတစ်ခုချင်းလိုက်ကိုကျွန်တော်စာတွေပေးပို့နေတာကိုစောင့်ရနေပါတယ်ခင်ဗျာ။စိတ်ပူလို့ပေါ့နော်သူကမိသားစုဝင်တွေဆက်တွေ့ရတာရှိပါတယ်ဆက်ပြီးတော့အချောင်းပြန်ကြတဲ့စာလေးတွေလည်းပို့ပြရတယ်ဒါတော့အရှင်ပြင်းနဲ့ကျွန်တော်တို့ဖုန်းဆက်ပြီးတော့ကျွန်တော်တို့အတူလေးလုပ်နေပါတယ
်တရုတ်နိုင်ငံဟူပေရှန်တုံကျက်ရှန်စားရပြည်နယ်တွေကအချင်းစခန်း5ခုမှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ခံရသူအယောက်900ကျော်ရှိပေမဲ့မြန်မာသမောသားတွေကိုထိန်းသိမ်းထားတဲ့အချင်းစခန်းတွေကိုတော့ကူးစက်မှုမရှိသေးဘူးလို့လည်းပြောပါတယ်ဒါအပြင်မြန်မာသမောသားတွေအမှုရင်ဆိုင်ဖို့ရှိနေရဖို့အပါအဝင်အမှုရောပေါ်အောင်တရုတ်အစိုးရနဲ့ညှိနှိုင်းတာတွေလုပ်သွားဖို့လဲတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကစီစဉ်နေကြောင်းပြောပါတယ်မြန်မာနိုင်ငံပင်လယ်ကူးသမောသားအလုသမားများအဖွဲ့ချုပ်ကလည်းမြန်မာသမောသားတွေပြန်လွတ်မြောက်ရေးအတွက်မနက်ဖြန်ဖေဖော်ဝါရီ26ရက်မနက်ပိုင်းမှာမိသားစုဝင်တွေနဲ့ဆက်ပြီးတိုင်ပင်ဆွေးနွေးတော့ဖို့ရှိရလို့လဲအဖွဲ့ချုပ်ဒူဥက္ကဋ္ဌဦးတင်ဝင်းနိုင်ကပြောပါတယ်ဟိုလက်မှတ်ကျွန်တ
ော်အသေးစိတ်ပေါ်ပြတော့ဒီကလွယ်အဲဒီမှာအောင်နှမကြောင့်နေတဲ့လူတွေကို
ဘလို့ရဲ့ရှင်မဘလို့ဖြစ်နေပါလို့ခဏခါဒီဘာလဲသိစားပြီးပါလေအဲ့ဒါကြီးကျွန်တော်ကဟိုလိုဒီကိစ္စတွေနဲ့နေပါကြတယ
်ပေကျင်းမှာရှိရဲ့မြမတန်ယွန်းကနေမြမသမောသားတွေဖန်စီခံရတဲ့အခြေအနေကိုဖေဖော်ဝါရီ18ရက်နေ့20ရက်မှာလဲထုတ်ပြန်ခဲ့ရဖြစ်ပြီးအခုဖေဖော်ဝါရီ25ရက်မှာတတိယအကြိမ်မြောက်ထုတ်ပြန်တာဖြစ်ပါတယ်အစောပိုင်းထုတ်ပြန်ချက်တွေမှာဖန်စီခံရတဲ့မြမသမောသားကအယောက်30ရှိကြောင်းဖော်ပြရတာကနေအခု63ယောက်ရှိကြောင်းဖော်ပြလာတာဖြစ်ပါတယ်မြမအစိုးရဘက်ကလည်းအခုလိုမြမသမောသားတွေကိုတရုတ်မှောင်ဟိုသမောတွေပေါ်စီလုခဲ့တဲ့ပြည်တွင်းသမောသားဝန်ဆောင်မှုလုပ်ငန်းကုမ္ပဏီ14ခုကိုလည်းလုပ်ငန်းလိုက်စင်ပိတ်သိမ်းပြီးအရေးယူခဲ့ရမျိုးရှိခဲ့ပါတယ
်တရုတ်ကျစခန်းတွေကမြမသမောသားတွေနေရပြန်နိုင်အကြောင်းကိုစော်ထက်စုံစမ်းတင်ပြခဲ့တာပါရှင်အခုရခိုင်စစ်ရှောင်းတွေဘက်ကိုအလှည့်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေတာကြောင့်နေရစွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းဥယေတသိန်းခွဲကျော်လာနေပါပြီ။ဒီစစ်ရှောင်းစခန်း20လောက်မှာစားနပ်ရိတ်ခါနဲ့တောက်သုံးရေးစပြီးတော့လည်းပြတ်နေကြပါတယ်။အခုလိုမျိုးစစ်ရှောင်းစခန်းတွေမှာကျုံနေရတဲ့လူအပ်ချက်နဲ့အခက်အခဲတွေကို VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
။စစ်ရေးတင်းမှနေတဲ့ရခိုင်မြောက်ပိုင်းကစစ်ရှောင်းစခန်း20လောက်မှာစားနပ်ရိတ်ခါပြတ်လည်မှုတွေတောက်သုံးရေးရှာပါမှုတွေနေရာခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်စုများစီရင် REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ်
။ဒီတိုက်ပွဲတွေမတိုက်ခင်တည်းကပေါ်တော့ဒီဘက်တွေမှာကဒီနေဖက်နေဖက်တွေရောက်လာလို့ရှိရင်ရေရှာပါတာကိုပြည့်တော်တော်များကြုံရလေးရှိတယ်။အခုကကြတော့ဒီစီပိချောင်းသခင်တွေဖွင့်ထားတဲ့ကြည့်ရော်တွေမှာငကိုကလေးကရေရှာပါတဲ့အထက်မှာသူတို့ရောမှာစီပိတခွက်တွေကိုအများပြလက်ခံထားတဲ့ခါကြတော့ချီးတဲ့ရေအင်းမျိုးကိုပဲဝင်များသုံးရသလိုဖြစ်တဲ့ခါကြတော့ဒီဒီနှွေဆောင်ရတဲ့အတွင်းမှာကိုရေပြဲလဲသွားမဲ့အရှင်ကြီးရှိခဲ့တယ်ပေါ့လေရှိတယ်ပေါ့နော်တော်မနီကဆိုရင်ကျွန်တော်ရေတိတော်မျိုးနေဘူးတိတော်မျိုးနေနဲ့ဒီမြောက်မျိုးနေတော့မြောက်မျိုးနေမှာတချို့သခဲတွေမှာတော်တော်များများပြဿနာတက်ခဲ့ရတယ်ရှိတယ်။ဆိုတော့ဒီနေ့မှာတော့မနီခဲတာတော့မှာပဲပို့ပြီးတော့မှဒီရေခက်ခဲကြုံနေကြရရှိနေပါတယ
်။လူရင်900ကျော်နေထောင်တဲ့ကြောက်တော်မျိုးနေတောင်မင်္ဂလာစစ်ဆောင်စခန်းမှာလည်းတောက်သုံးရေရှာပါမှုတွေနဲ့ရင်ဆိုင်နေရတယ်လို့စာနယ်ရိုက်ခါတွေလည်းနေပါနေတယ်လို့စစ်ဆောင်စခန်းကမအေးခိုင်ကပြောပါတယ
်။အဆင်မပြေဘူးမှာပဲရေတအားနော်နဲ့ဒီအခုရတပီတပီတော့မကြမ်းတော့ဘူးတောက်သုံးရေတော့ဘလော့ခက်ခဲရှိလို့ဆိုလို့ရှိရင်အဝိမတော့ခဲရတယ်လေဟုတ်မှာမိုက်ခွေလို့ကြရတယ်တနအတော့အပြည့်စလို့ရှိရတနိုင်ခွေတော့ရတယ်တုံးရင်လည်းတော့တယ်လို့ပဲတောက်ရင်လည်းတယ်လို့ပဲဆရာအဲနေရာကျလို့ရှိဘလို့လောရမလဲစပူတယ်ပေါ့ဒါပဲစပူရတယ်ကြီးပဲအဲထိုးကုံရတဲ့နေရာဆိုလို့ရှိရင်ဟိုအဆရာဆီကပြည်တယ်လေအခုတော့သူတို့လည်းလာမပြကြတော့ဘူးဆိုလို့ရှိရင်သူဒီမှာခက်ခဲတဲ့တအားရှိတယ်
ထိုနဲ့တူမြောက်မြို့နယ်တင်ညိုစစ်ဆောင်စခန်းမှာလည်းလူဦးရေ3000ကျော်လောက်နေထိုင်ကြပြီးအခုကတည်းကတောက်သုံးရေခက်ခွတ်တွေနဲ့ရင်ဆိုင်နေကြရတယ်လို့စခန်းတာဝန်ခံကိုစိုးနိုင်ကပြောပါတယ
်။ဟုတ်ကဲ့တောက်သုံးရေခက်ခွတ်ကတော့အဓိကကျုံနေရပါတယ်။ဟုတ်တယ်ဈေးကလည်းစားနေစားလည်းဆန်ကမလုံမလောက်ဖြစ်နေတယ်။လူဦးရေကတော့3280ရှိပါတယ်။ဒီချောင်းရေကိုပေါ့ချောင်းကဒီကိုအဲ့ဒီဆက်နဲ့ဆုပ်ပြီးတော့အဲ့ဒီကန်ရတဲ့ကံကျိုးကိုသုတ်တင်ပေးထားတာလို့ရှိပါတယ်။အဲအဲ့ဒါကတော့တောက်ရီကတော့မရနိုင်ဘူးဒါမဲ့တုံးရီလောက်တော့သင်ချင်တယ်ဖြစ်နေတယ်။ဒါကြတော့တောက်ရီကတော့ဒီချောင်းရီဆိုတော့နည်းနည်းမဆန့်တာဖြစ်နေတာ
။ပြီးခဲ့တဲ့ရပိုင်းတွေကတိုက်ပွဲဖြစ်နိုင်ခဲ့တဲ့ဘူးတီတောင်မြို့နယ်ဇေဒီတောင်စစ်ဆောင်စခန်းမှာလည်းစစ်ဆောင်ဥယျာဉ်တွေတိုးလာနေတယ်လို့စစ်ဆောင်တွေနေထိုင်ဖို့မြေနေရာခက်ခဲတွေတောက်တုံးရီရှာပါမှုတွေကိုကြုံတွေ့နေရတယ်လို့စခန်းတာဝန်ခံဦးထွန်းမင်းကပြောပါတယ်
။အဲ့ဒီကဘုမတခုကတော့လူရေ130ကျော်လောက်ပဲရှိတယ်နောက်တခုက50ကျော်လောက်ပဲဆန့်တယ်အဲ့နေရာတွေမှာအကုန်လုံးလူတွေကပြင်းနေပြီနောက်ထပ်လက်ဆောင်လာတဲ့လူတွေကတော့ကိုနေကိုဟန်နဲ့ဟိုဆွေမျိုးတွေအိမ်မှာနေကြတဲ့လူတွေလည်းရှိတယ်နောက်ပြီးတော့အင်ဟာပြီးတော့နေတဲ့လူတွေလည်းရှိပါတယ်နောက်ထပ်အသေးရလာတဲ့လူကတော့အသောက်အခက်ကအဓိကပါ။လက်ရှိရှိနေတဲ့သူတွေကလည်းသားသားမှာဟိုသားနဲ့ရိုက်ခါပေါ်6တွေနောက်ငါသားငါတွေအဲ့ဒါတွေတော့သူတို့မှာကိုယ်နဲ့ကိုယ်နဲ့ရှာစမ်းနေရတယ်။သားသူတွေကအခုလို့လို့ဆိုတော့သားရဲ့ကံမှာရွာကံတွေမှာရေရှိလို့သားသူတွေကတော့အဆင်ပြေနေပါတယ်။နောက်ဆလားကြော်လို့ဆိုရင်တော့ရေအဆင်ပြေတော့မှမဟုတ်ဘူးလို့ခမန့်ထားတယ်အမှန်တရားရရဒီမှာတည်ရတ
ယ်ပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းမှာလည်းရတိတော်မြို့နယ်ဖက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရစွန့်ခွာထွက်ပြေးလာကြတဲ့စစ်ရှောက်ဥယျာဉ်4000နီးပါးအထိရှိနေပြီးရတိတော်မြို့ပေါ်မှာနေစရာမရှိတော့တာကြောင့်စစ်တွေမြို့ပေါ်ကိုခိုလုံလာသူတွေလည်းရှိနေပါတယ် ကျခိုင်ပြည်နယ်တွင်းမှာဆူရတန်းရဲ့အေဖွေတို့ရဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ချောင်းဦးရဲ့တသိန်း6000ကျော်အထိရှိနေပြီးစစ်ချောင်းစခန်းတွေမှာစားနပ်ရိက္ခာတွေအပြင်နေရာတိမရောက်ခင်ကလေးကတောက်သုံးရရှာပါတဲ့ပြဿနာတွေကိုပါရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
။ရခိုင်စစ်ပေးဆောင်ဒုက္ခသည်စခန်းတွေကအခက်အခဲတွေကြောင့်ကိုတော့ကိုသက်နိုင်ကစုံစမ်းတင်ပြခဲ့တာပါရှင်။အခုဒေါ်ဆန်းစုကြည်ရဲ့ကရင်လူထုနဲ့တွေ့ဆုံပွဲဘက်ကိုအလှည့်ပေးချင်ပါတယ်။ထိုင်းနိုင်ငံရောက်တရားမဝင်မြန်မာရွှေ့ပြောင်းလုပ်သမားတွေကိုအထောက်အထားခိုင်းလို့ရင်နိုင်ငံသားအသိအမှတ်ပြုဖို့နဲ့သူတို့ရဲ့အခက်အခဲတွေကိုကူညီဆောင်ရွက်ပေးသွားဖို့အစိုးရကမူဝါဒတွေချမှတ်ဆောင်ရွက်ပေးနေတဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီကနေ့မြဝတီလူလူတွေ့ဆုံပွဲမှာပြောခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့မြန်မာတန်ယုံကလည်းရွှေ့ပြောင်းမြန်မာလုပ်သားတွေကိုလိုအပ်တာတွေကူညီဆောင်ရွက်ပေးမယ်လို့ခရီးပြုပါတယ်။ဒီသတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒေါန်ဆန်းစုကြည်ရဲ့ကင်ပီနယ်ခီးစဉ်ဒုတိယနှစ်မနက်ပိုင်းမှာထိုင်းမြန်မာနယ်စပ်ကမြောက်ရီမြို့မှာလူမှုတွဲဆုံပွဲကျင်းပခဲ့တယ်လို့နေကင်းပိုင်းမှာတော့လှိုင်းပွဲမြို့နယ်အတွင်းကပြည်သူတွေနဲ့တွဲဆုံခဲ့တာဖြစ်ပါတယ်။မြောက်ရီမြို့လူမှုတွဲဆုံပွဲမှာပြည်ထောင်စုသားတွေစီလုံးညီညွတ်ရေးငင်းချမ်းရေးနဲ့လူတိုင်းအလို့ကြိုးစားကြဖို့အရေးကိုထည့်သွင်းဟောပြောခဲ့တယ်လို့လူမှုဆွေးနွေးပွဲကဏ္ဍမှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတို့ရဲ့အခက်အခဲတွေနဲ့ပတ်သက်လို့အစိုးရအနေနဲ့မူဝါဒနှစ်ရက်ချမှတ်ဆောင်ရွက်နေကြောင်းဖြစ်ဆိုခဲ့ပါတယ်။
ကျမတို့အစိုးရတာဝန်ကြီးတွေကကျမတို့လူမျိုးခုချမှာပါလေ။နံပါတ်၁ကပါလဲဆိုတော့ကျမတို့နိုင်ငံကထွက်သွားတဲ့လူတိုင်းဟာကျမတို့ရဲ့ပြည်သူပြည်သားတွေ။ဆိုတော့ဒီချိုးတွေကတရားဝင်စာရေးစာတမ်းတွေမရှိဘူး။မရှိရင်လည်းကျမတို့လက်ခံ။ကျမတို့နိုင်ငံကဖြစ်တယ်ဆိုတော့မိမျိုးရဲ့မိသားစုနာမည်တို့၊ရွာနာမည်တို့စသဖြင့်ပေါ့နော်။အဲ့ဒါတွေတော့ပြောနိုင်လို့ရှိရင်တော့ကျမတို့လူတွေလက်ခံ။ကျမတို့ကိုယ့်ရဲ့ပြည်သူပြည်သားတွေဘယ်တော့မှမဖြစ်ပဲထားလို့ဆိုတော့ကျမတို့ရဲ့တာဝန်မျိုးခုပါလေ။နောက်တစ်ခုကတော့ကျမတို့တရားမဝင်သွားပြီးတော့အလုံးလုံးနေရတယ်ကျမတို့ရဲ့လူသမားများတရားဝင်ဖြစ်သွားနိုင်အောင်လို့နည်းနည်းစားစားဖူညီရေးဆိုတော့ကျမတို့အဲ့ဒီမူလချက်ကိုလုပ်ပါတယ်နံပါတ်၁ကတော့တရားဝင်စာရေးစာတမ်းတွေထုတ်ပေးတယ်စောစောပြောလို့ပေါ့ကျမတို့နိုင်ငံဟာပြည်သူကျမတို့ပြည်သူတွေဆိုကျမတို့လုံးဝအသိမှတ်ပြီးမယ်စာရေးစာတမ်းတွေထုတ်ပေးတယ်နံပါတ်၂ကတော့ဒီလိုအခက်အခဲတွေရင်ဆိုင်နေရတာကိုကျမတို့ဝိုင်းဝန်းပြီးတော့ဖြေရှင်းပေးပါမယ်ဆိုပြီးအဲ့ဒီမူကိုကျမတို့ဆက်ခဲ့ပါတယ်
ထိုင်းနိုင်ငံမှာအခက်အခဲရင်ဆိုင်နေရတဲ့အလို့သမားတွေရဲ့တင်ပြချက်ကိုလူဝင်မှုကြီးကြပ်ရေးဌာနနဲ့တယုံတို့ကနေတဆင့်ဆောင်ရွက်ပေးမှဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရရှိရေးကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းပြန်ကြားခဲ့ပါတဲ့။လှိုင်းပွဲမျိုးလူမှုတွဲဆုံပွဲမှာတော့မြန်မာပြည်ငင်းချမ်းရေးရပြီဆိုတာနဲ့အဖက်ဖက်ကတိုးတက်လာမယ်ဆိုတာကိုယုံကြည်ကြောင်းထည့်သွင်းပြောကြားခဲ့တယ်လို့လူမှုရဲ့မေးခွန်းတွေကိုလည်းသက်ဆိုင်ရာပြည်ထောင်စုပြည်နယ်အစိုးရအဖွဲ့ဝင်တွေကဖြေဆိုခဲ့ပါတဲ့။ဒေသခံတအူးကလှိုင်းပွဲမျိုးနယ်အတွင်းရေပုပ်ဆဲတိဆောက်တာကြောင့်ဆုံးရှုံးသွားတဲ့လေယာဉ်မြေကိစ္စမီးမြန်းရာမှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာအောင်သူကအခုလိုဖြေကြားပါတဲ့
ရေပုပ်ဆဲတိဆောက်တဲ့ဆရာပါဝင်သွားတဲ့လေယာဉ်မြေနဲ့ပတ်သက်လို့ဒီနယ်စုကအဖွဲ့အတင်းပြတဲ့ပုံမှာကျွန်တော်တို့လေယာဉ်မြေနဲ့ချမ်းမြေကသင်ခဲခံရမယ့်စစ်တေးကိုပေါ်ပြီးနေတဲ့စီတဲ့ဒီဖြစ်ပါတယ်ပြီးတော့ရေကြီးမီဒီလိုဝင်ကြီးဌာနအနေနဲ့2020 2021ဘဏ္ဍာရေးနေ့ပြမှာတောင်းခံပြီးတော့ပြည့်အပေါ်မှာဖြစ်ပါတယ်သူကောင်းလက်ရှိစနစ်ပြရတော့950.8%ကဒီလိုဒီလိုလိုချင်သေးမှုစီစဉ်ထားတာတော့9,683.68%ဖြစ်ပါတယ်အဲ့ဒါအကြောင်းကျွန်တော်ပြန်ကြောင်းခံပြီးတော့ရှင်းလင်းပြချက်မှာဆောင်းပြီးတော့ဆိုလို့ကြောင့်ပြန်ရပါ
လှိုင်းပွဲမျိုးတွဲဆုံပွဲပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့နှစ်ရက်ကြာကင်းပြင်းတဲ့ခီးစဉ်ဟာဒီကနေ့ပြီးဆုံးမှဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာဒီနှစ်အတွင်းမှာကချင်၊ကယား၊ချင်းရှမ်းနဲ့စကိုင်းတိုင်းဒေသကြီးတို့ကိုတွားရောက်ပြီးလူထုတွဲဆုံပွဲတွေပြုလုပ်ခဲ့ပါတယ်။ဒီလိုတွဲဆုံတာကိုလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေတာလို့ဝေဖန်တာတွေရှိတယ်လို့ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးနဲ့ပွဲလမ်းသဘင်တွေရှောင်ကျဉ်ဖို့ကျန်းမာရေးဝန်ကြီးဌာနကသတိပေးချိန်မှာအခုလိုလူမှုတွဲဆုံပွဲတွေကျင်းပတဲ့အပေါ်မှာလည်းဝေဖန်တာတွေရှိနေပါတယ်
။ဒေါက်ဆန်းစုကြည်ရဲ့မြောက်ရီလူမှုနဲ့တွဲဆုံပွဲအကြောင်းကိုကိုမှုသောပြောပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးလို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။မကြာခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုထုတ်လွှင့်ပေးတော့မှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မရှိ2020ပြည့်နှစ်ဖေဖော်ဝါရီလ25ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုနားမစင်ခင်မှာအရင်ဆုံးကိုသိန်းထိုင်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြရအောင်ပါရှင်။
မေဂန်သမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲမှာပြန်နိုင်ရအောင်ရုရှားနိုင်ငံဘက်ကလှုံ့ဆော်ပေးနေတဲ့ဆိုတဲ့အထောက်အထားတစုံတရာမတွေ့ရတဲ့အကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကပြောပါတယ်။ဒါပေမဲ့လည်း2020သမ္မတရွေးကောက်ပွဲမှာဂျာဝင်ဆွတ်ဖက်ဖို့ရုရှားကလုပ်နေတယ်ဆိုတဲ့ထောက်လှမ်းရေးစီရင်ခံစာတွေနဲ့ပတ်သက်လို့တော့သူလေးလာမထားသေးတဲ့အကြောင်းပြောဆိုသွားပါတယ်။အိန္ဒိယနိုင်ငံကိုတင်းငုံနေတွေကထွက်ခွာသွားတဲ့သမ္မတဒေါ်နယ်ထရန့်ကတော့နိုဝင်ဘာရွေးကောက်ပွဲမှာသူအနိုင်ရအောင်ရုရှားကလှုံ့ဆော်ပေးနေတယ်ဆိုတဲ့ပြောဆိုချက်တွေအားလုံးကိုငြင်းဆိုပါတယ်တင်းငူလေးနေမှာသမ္မတဒေါ်နယ်ထရန့်နဲ့သမ္မတဂရော်တို့အိန္ဒိယနိုင်ငံခီးစဉ်စတင်ထွက်ခွာသွားကြပါတယ်ဒီခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဘက်ကပဲအမေရိကန်မျိုးသားထောင်လိုင်းရေးအဖွဲ့ယာယီကြီးခဲ့ဖြစ်ဂျာမနီနိုင်ငံဆိုင်ရာသံအမတ်ကြီးရစ်ချတ်ဂရင်းနဲကိုခန့်ထားရေးသမ္မတဒေါ်နယ်ထရန့်ကအဆိုပြုထားပါတယ်အရင်ထောက်လိုင်းဌာနယာယီညွန်ကြားရေးမှူးဂျိုးဆက်မကွာယာရဲ့လက်ထောက်အရာရှိတစ်ယောက်ကရုရှားဟာသမ္မတထရန့်ရွေးကောက်ပွဲမှာပြန်နိုင်အောင်လုပ်ပေးနေတယ်လို့အောက်လွတ်တော်ဦးစီရင်ခံထွက်ဆိုခဲ့ပါလေ။အဲဒါကြောင့်လဲသမ္မတဒေါ်နယ်ထရန့်ကဂျိုးဆက်မကွာယာရဲ့နေရာမှာလူသစ်စားထိုးဖို့စီစဉ်ခဲ့တာပါ။သမ္မတထရန့်လက်စ်ဗေဂတ်စ်မှာကျင်းပတဲ့လူမှုစီးပွဲပွဲမတိုင်ခင်ရုရှားရင်းနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေကိုအခုလိုပြောခဲ့ပါလေ။
After 3 years of ridiculous witch hunts and partisan democrat crusades
တုံးနေတုံးမှုရည်စရာကောင်းတော့ဒီမိုကရက်တွေတမင်အပြစ်ရှာပြီးပါတီဆွဲနဲ့ကျွန်တော်ကိုပြင်းပြင်းထန်ထန်ထိုးနှက်ခဲ့ကြပါတယ်စကားမဆက်နောက်တစ်ခုသူတို့ထပ်ပြီးစကြပြန်ပြီလို့ကျွန်တော်ထင်ပါတယ်ထရမ့်ရွေးကောက်ပွဲပြန်နိုင်တာကိုပူတင်ကလိုချင်နေတယ်လို့သူတို့ဒီနေ့ပြောနေပါတယ်နောက်တစ်ခုထပ်လာပြန်ပါပြီ
ဒီမိုကရက်တစ်ပါတီဘက်ကထောက်ပြနေတဲ့သူရွေးကောက်ပွဲနဲ့ရအောင်ရုရှားဘက်ကကူညီပေးနေတယ်ဆိုတဲ့ထွက်ဆိုချက်ကိုသတင်းတွေမှာဖော်ပြခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ဒေါသဖြစ်ခဲ့ပါတယ်။အမျိုးသားလုံခြုံရေးချန်ပေးရောဘတ်အိုဘရိုင်ကလည်းရုရှားရဲ့ဆွတ်ဖက်မှုမရှိပါဘူးဆိုပြီး ABC ရုပ်သံကနေအခုလိုညင်းဆိုပါတယ်
။ I haven't seen any intelligence that that Russia is doing anything to
သမ္မတထရန့်ပြန်ပြီးရွေးကောက်ပွဲမှာအရွေးခံရအောင်ရုရှားဘက်ကလုပ်နေတယ်ဆိုတော့ထောက်လိုင်းအချက်အလက်တစ်ခုမှကျွန်တော်မတွေ့ပါဘူး။ဒါမျိုးအရင်ကလည်းကျွန်တော်တို့ကြားပြီးသားပါ။အဓိကကအမေရိကန်ရွေးကောက်ပွဲကိုဝင်ရှုံနေဆိုပြီးရုရှားကိုအကြောင်းကြားလိုက်တာပါ။ရုရှားနဲ့ပတ်သက်လို့ကျွန်တော်တို့သဘောထားသိကိုပြင်းထန်ခိုင်းမာပါတယ်။ရွေးကောက်ပွဲလုံခြုံစိတ်ချအောင်လည်းကျွန်တော်တို့ဘက်ကအကြီးအကျယ်လှုံ့ဆော်ထားတာပါ။ပြောနေတာတွေကအတိအပယ်မရှိပါဘူး
။ရွေးကောက်ပွဲကျင်းပတော့မယ့်နေ့မှာပဲရွေးကောက်ပွဲလုံခြုံရေးဆိုတဲ့ကိစ္စကအမေရိကန်လွှတ်တော်အတွင်းမှာလည်းအကြီးအကျယ်သဘောထားကွဲလဲနေတဲ့ကိစ္စဖြစ်ပါတယ်။ဒီမိုကရက်တွေအစိုးပြုထားတဲ့ရွေးကောက်ပွဲလုံခြုံရေးဆိုင်ရာဥပဒေကြမ်းသုံးခုကိုဒီလထဲမှာပဲအထက်လွှတ်တော်ရီပါဘလီကန်တွေကအထမမြအောင်ပိတ်ပင်ခဲ့ပါတယ်။အမျိုးသားလုံခြုံရေးကြံပေးရောဘတ်အိုဘရိုင်ကတော့ရုရှားကထရန့်ရွေးခံရအောင်ဘာလို့လုပ်မှာလဲဆိုပြီး ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြန်မေးခွန်းထုတ်ပါလေ
Why would Russia want the president who's rebuilt the American military who's given the
American say in our go Povi Khaimaung တိဆောက်နေတဲ့သမ္မတ Ukraine ကိုတိုက်ခိုက်ရေးလက်နက်တွေ Javelin missile တွေပေးတဲ့သမ္မတဒီနှစ်ပိုင်းတွေမှာ Russia ကိုတခြားသူတွေထပ်ပို့ပြီးအရေးယူအပြစ်ပေးတဲ့သမ္မတမျိုးကို Russia ကဘာလို့ထပ်ပြီးအရေးခံစေချင်မှာလဲဘာလို့သမ္မတထပ်ဖြစ်စေချင်မှာလဲအဓိပ္ပာယ်မရှိဘူးဆိုတာဘယ်သူပဲဖြစ်ဖြစ်တွေးကြည့်လို့ရပါတယ်
တချိန်ထဲမှာပြိုင်ဘက်ဒီမိုကရက်တစ်ပါတီကသမ္မတကိုယ်စားလှယ်လောင်းအထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ရဲ့မဲဆယ်ပွဲဒီမှာရုရှားဘက်ကကူညီပေးနေတယ်ဆိုတဲ့သတင်းတွေထွက်နေပြီးဒီသတင်းတွေကိုတော့သမ္မတထရန့်ကဒီသတင်းဘက်ထဲမှာပြန်ထောက်ပြပါတယ်ဘန်နီဆန်ဒါစ်ကတော့2020ရွေးကောက်ပွဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကဘယ်သူ့ကိုနိုင်စေချင်တယ်ဆိုတာသူဂယူးမဆိုင်ဘူးလို့ဝါရှင်တန်ပို့သတင်းစာကခုခံပြောဆိုပါတယ်သူပူတင်ကိုပြောချင်တဲ့စကားကရှင်းပါတယ်အမေရိကန်ရွေးကောက်ပွဲကိုဝင်မပတ်သက်ပါနဲ့ဒီလိုမပတ်သက်နိုင်အောင်လဲသမ္မတတရားအဖြစ်ထေချာပေါက်လှုပ်ဆောင်သွားမယ်လို့ဘန်နီဆန်ဒါစ်ကပြောဆိုထားကြပါခင်ဗျာ
ကိုတင်ထိုင်အစီအစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီစီစဉ်သူကိုသားညုံနဲ့တူထုတ်လို့ရမှုမဆူမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ပဲလွှတ်တော်မှာအကျိန်နဲ့ဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘယ်လောက်ထိမျှော်လင့်ဖို့ရှိမှရှိဆိုတော့ပါ2008ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးဆိုင်ရာဥပဒေဂျန်တရက်ကိုဒီပြည်တော်စုလွှတ်တော်ကိုတင်သွင်းပြီးတော့ဒီကနေ့ဆိုစပြီးတော့ဆွေးနွေးနေပါပြီအာနာယ NLD ပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်လောက်ထိခီးပေါက်နေပြီလဲအခုတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်ထိဖြစ်လာနိုင်ပါမလားအခုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီပြည်အောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့အဥထဆရာကြီးရှင်းနေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ပြည်သူ့လွှတ်တော်ကုစလေမင်္ဂလာတော်မြို့နယ်ကပါမြို့သားဒီမိုစီအဖွဲ့ချုပ်ရဲ့ဒီမင်္ဂလာတော်မြို့နယ်ပြည်သူ့လွှတ်တော်ကုစလေဦးအောင်လိုင်ဝင်းဖြစ်ပါတယ်ခင်ဗျ2ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးတော်ဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာဦးကြည်မြင့်ကြားမယ်ထင်ပါတယ
်
ဟုတ်ကဲ့ဒီနေ့ပဲကျွန်တော်တို့ဒီလွှတ်တော်ထဲမှာတော်တော်လေးတမရကူစလေရီနဲ့မြူသားဒီမိုစီဖွေချုပ်ကကူစလေရီအခြေတင်ပေါ့နော်တော်တော်လေးပြည်ထောင်စုဆွေးနွေးကြတာတွေ့ရပါတယ်ခင်ဗျအဲ့တော့ဆရာဦးကြည်မြင့်ရဲ့အမြင်ပေါ့နော်အခုတစ်ချိန် NLD ကလွှတ်တော်ထဲမှာကြိုးပမ်းပြန်ပြီဘယ်လောက်ထိခီးပေါက်နိုင်ပါမလဲဆရာဦးကြည်မြင့်ရဲ့အမြင်အရင်ဆုံးသိချင်ပါတယ်
ကျွန်တော်တို့ဒီလက်ရှိဖြစ်နေကြတဲ့ပတ်သက်လို့ဟိုအစစ်အပြောင်းလဲရေးကိုမြို့သားဒီမိုစီဖွဲ့ချုပ်ကထောက်ခံပြီးတော့သူကဆောင်ရွက်ပါတယ်အဲ့ဒါကတော့သူတပါတီတည်းပဲကျန်တဲ့ပြည်အောင်လူကြံခံရေးတို့ကျွန်တော်တို့တအားတို့ဇုံမီတို့နောက်တစ်ခါမြို့သားညီညွတ်ဒီမိုကရက်တစ်ပါတီတို့အဲ့လိုပေါ့ဗျာအဲ sorry အဲဒီစုမြို့သားပါတီတို့အဲ့လိုဟိုတမတော်နဲ့ညီချက်တဲ့အဖွဲ့တွေကတော့မပြောင်းလဲရေးဘက်ကသူတို့ကရက်ကြတယ်ပေါ့နော်ရက်ကြတယ်နောက်လုံးဝပယ်ဖြစ်ပြီးအစ်စ်ဆွဲမှုဘက်ကတော့ကျွန်တော်တို့ရခိုင်တို့ရှမ်းတို့မွန်တို့အဲအဲ့ဒါတွေကိုကျွန်တော်တို့ကအဲတွားပြီးတော့တွေ့ရပါတယ်အဲ့တော့အမှန်ကိုစချင်းတို့ပေါ့လေအဲ့လိုတွားတွေ့ရတယ်အဲ့တော့အဲ့ဒါတွေကြည့်လိုက်ချင်းအားဖြင့်ဟိုသူကဟိုဘာတွားတွေ့ရလဲဆိုတော့ဟိုတက်က2008ကိုအသေးဆုံးကင်ထားမဲ့လူတွေဘက်ကလည်းသူ့တစုံတရာအင်အားစုစည်းထားတာကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်မလို့အဲဒီလွှတ်တော်ဒီမှာဆွေးနွေးရအောင်ပါတော်တော်ပြင်းထန်ပြီးတော့တပ်ဖက်ကတုံးနေအတုံးလုံးနေတာဆိုပြီးတော့အတော်ကြမ်းကြမ်းတန်းတန်းနေပြောတယ်ပုပ်ကူကြီးတွေပါတာတွေကတွေ့လာတယ်ဆိုတော့ဒါကသူတို့2080သူတို့စိုက်လိုက်မတအာနာယူလာတယ်ဟလာ2030အထိပေါ့နောက်ဆယ်နောက်ပိုင်းကျတော့တဝက်ပေါ့အဲ့အကြီးကပါလာပြီးတော့ငါတို့လုပ်ရင်ဖြစ်ရမယ်ဖြစ်ကိုဖြစ်ရမယ်အဲ့လိုလုပ်ဖို့အတွက်ငါတို့ကအတိတ်မှာဟလာအုံကြီးဖြစ်ပြီးကျောင်းသားဖြစ်ပြီးလယ်သမားကျောင်းသားဖြစ်ဘသူ့ကိုမဆိုတတ်ဖို့လဲဝန်မလေးဘူးအဲ့လိုအချင်းစရိုက်တွေပါလာတော့အခုလွှတ်တော်မှာဆွေးနွေးတဲ့အခါမှာအဲတော်တော်ကြီးကိုဟလာရိုင်းတဲ့ဟာတွေသွားတွေ့နေရတဲ့ကျောင်းတော့ကျော်အမျိုးသားညီညွတ်ရေးဟာအဲတကယ်တော်စားကြီးမျောလင်းလို့စုံနိုင်ပါမလားဆိုတာကိုအများကြီးတန်တရားရှိတယ်ပြီးတော့၄၃၆ကိုလည်းပဲအခိုင်အမာသူတို့ရက်ထားတော့အဲ့ဒါလည်းကြော်နိုင်ပါမလားဆိုတာကိုကျွန်တော်မပြတ်တာအကဲခတ်ပြီးတော့လေးလာနေပါလေခင်ဗျ
ာဟုတ်ကဲ့ခုနကပြောလို့ပေါ့တော့မျောလင်းစရာတော့အတော်လေးနေပါတယ်ဆရာဦးကြည်မြင့်ပြောသလိုကျွန်တော်တခုထပ်သိချင်တာကဒေါန်ဆန်းစုကြည်ကလည်းဟိုတနေ့ကပြောတယ်ဖွဲ့စည်းပုံပြင်ရေးကြိုးပမ်းနေလို့ပဲတစ်ဖက်မှာလည်းမျိုးသားရင်ကြစည်းရေလှုပ်သွားမယ်လို့ပြောတာရှိပါတယ်ခင်ဗျာအဲ့တော့တကယ်တမ်းအခုလွှတ်တော်ထဲမှာအခုလိုမျိုးဟိုတင်ထိတ်တိုက်ဖြစ်နေတဲ့အနေအထားမျိုးကတစုံတရာများအနေဒီဒီအာနာယပါတီနဲ့တက်မလို့ကြာပို့ပြီးတော့တင်းမာစရာတွေဖြစ်လာနိုင်ခြေရှိပါလားအခုအနေအထားရဆိုရင
်အဲတင်းမာတာကတော့ရှင်းရှင်းကတက်ဖက်ကဘာမှကိုမချော့တာဗျ
အဲ့တော့ဒီမျိုးဒီအဖွဲ့ချုပ်ကတော့သူကတော့ရင်ကြားစီရေးအပေါ်မှာမကူရင်းကကိုစိုက်လက်မတ်တာ1988မှာဖြစ်အပ်ဒူတိတ်ပေါ်ဗျာသူကတော့တမန်တော်နဲ့အစဉ်ပြေတိုင်းပြည်ညီညီဝေးဆိုရဲရှုတော့ကအစဉ်အမြဲကြိုးပမ်းလာတာရှိတယ်သဘောတူလာမှုကထားပေါ်ပြီကျွန်တော်တို့2000ကိုလုံးဝမကြိုက်ဘူးဒါကြောင့်ကျွန်တော်ပါတီနဲ့ကင်းရှင်းနေတယ်သို့တော်လည်းပဲတစ်ဆက်ကဒေါ်ဆန်းစုကြည်ရဲ့ကြိုးစားမှုတွေအဖဘူဂျုံအောင်ဆန်းရဲ့ကျေးဇူးတရားတွေအဲ့ဒီပုံမှန်မူတည်ရောပြည်သူတရားလုံးကတော့အဲသူ့ဘက်ကရက်တီပြီးထောက်ခံကြတယ်ပေါ့မူဝါဒအားဖြင့်တော့တရားရဂိုင်းတို့သူ့ကြိုက်ချင်မှကြိုက်မယ်သို့တော်လည်းသူ့ရဲ့ကြိုးပမ်းမှုတွေဟာသူ့ပါတီရဲ့ဆောင်ရွက်မှုတွေအားဖြင့်ကျွန်တော်တို့မလေးစားလို့တော့မရဘူးဆိုတော့ကျွန်တော်ပထမပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးကြည်မြေလီလိုက်ပေါ်မှာခလာနေပေးပါအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ကုစလေဦးအောင်လှိုင်ဝင်းကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဦးအောင်လှိုင်ဝင်းကပြောမယ်ဆိုတော့ဒီနေ့ဒီလွှတ်တော်ဖွဲ့စည်းလွှတ်တော်ဆွေးနွေးပွဲတွေမှာကိုယ်တိုင်ကိုယ်ကျလည်းရှိနေတဲ့လူဆိုတော့လက်ရှိဒီကနေ့စဆွေးနွေးတဲ့အခြေအနေနဲ့ပတ်သက်လို့ဦးအောင်လှိုင်ဝင်းရဲ့အမြင်ပေါ့နော်ဒီဖွဲ့စည်းပုံပြင်ရေးအခုလက်ရှိကြိုးပမ်းချက်မျှော်လင့်ချက်ဘယ်လိုများရှိပါလဲခင်ဗျအ
ဲဟုတ်ကဲ့ကျွန်တော်ဆရာဦးကြည်မြင့်ပြောတဲ့ဟာပါလေတော်တော်များများလေးပါသွားပြီဖြစ်ပါတယ်အဲဒီတက်မတော်ကအရင်မျိုးသားကြီးပါခင်ဗျာကလေးအခြားမှတ်ခဲ့တဲ့မူဖြစ်တဲ့မျိုးသားနိုင်ငံရေးမှာအရှင်တစိုက်ဦးဆောင်ရေးဆိုတဲ့ဟာကိုဟိုစုပ်ကင်ထားတယ်ဒီနေ့အမှားဆုံးသူတို့တက်မတော်ဘက်ကသူတို့ကိုယ်စားလှယ်ဆွေးနွေးရခါမှာဒီသဘောထားကိုရှင်းရှင်းလင်းလင်းအဲထုတ်ပြီးတော့ပြောခဲ့တယ်ပေါ့အဲအဓိကတော့တက်မတော်ဒီပဋိပုံပြင်ဆင်ရေးမှာအရေးကြီးတဲ့အချက်တွေဖြစ်တဲ့တက်မတော်ဒါကိုယ်စားလှယ်ရှင်းချရေးတို့နောက်တစ်ခါဒီပဋိပုံကြည့်တော့နောက်တစ်ချိန်မှာပြင်ဆင်ရေးအတွက်အဲအရေးပါတဲ့ပုံမှန်၄၃၆လောက်အမျိုးတွေကိုပြင်ဆင်ဖို့အတွက်အဲဆန္ဒမရှိဘူးဆိုတော့ဒီနေ့ရှင်းရှင်းလင်းလင်းပဲထုတ်ပြီးတော့ကြော်ရပါတယ်မတော်ပါတော့ကျွန်တော်တို့ဘက်ကတော့ပြင်ဖို့ဆိုတာလေကျွန်တော်တို့ဘက်ကအရင်ကတည်းကရှင်းရှင်းလင်းလင်းပြောပြီးသားပါဒီတော့ပြောပြနေကြရတယ်ဒါပဋိပုံရှင်ကဥပဒေနဲ့အဲပြင်ရှင်ကြီးပုံမှန်တွေမထလာနေနေရတယ်တမတော်ရဲ့အခန်းကဏ္ဍကိုလျှော့အောင်မင်းဆိုတာအဲပြောပြီးသားပါအဲ့တော့ဒီနေ့အခြေကတော့ဟိုထွက်တော့ဖြစ်နေပြီလေပြောရတော့ပေါ့နော်ပုံမှန်တွေလည်းကျွန်တော်ပြောရလို့ရှိတာ
ဟုတ်ကဲ့
အဲ့ဒါကတော့ဒီတမတော်ဘက်ကရေးကြီးတဲ့ပုံမှန်တွေပြင်ပြမှာမဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီနေရာမှာအခုကဆွေးနွေးပွဲတွေကလည်းကြံနေသေးရလို့ကျွန်တော်သိရပါတယ်ထပ်ပြီးဆွေးနွေးမဲ့ကုစရာတွေလည်းရှိနေလို့သိရပါတယ်အဲ့မှာကျွန်တော်တို့စိုးရင်တဲ့အတန်တွေတချို့ပေါ့နော်သူတည်တည်တချို့လည်းစိုးရင်တာလေးကျွန်တော်တို့ပြောပါတယ်တချို့တိုင်းသားအဖွဲ့စည်းတွေကလည်းစိုးရင်ချက်တွေပြောပါတယ်အဓိကနှစ်ဖက်တိတ်တက်ထိတ်တက်များဖြစ်လာလို့ရှိရင်ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်ကြီးကဟိုတော်လေးဟိုဘေးရောက်သွားမလားဒါဒီနေထားစိုးရင်ကြတာလည်းရှိပါတယ်ခင်ဗျာအဲ့တော့တိုင်းသားတွေရဲ့အတန်တိုင်းသားကုစရာတွေရဲ့အတန်ရောဘယ်လိုရှိပါလဲခင်ဗျာဦးအောင်လိုင်ဝင်းသိတော့
အဲတိုင်းသားတွေကတော့တိုင်းသားချင်းတော့မတူဘူးပေါ့နော်ဥပမာဆက်ရမတူရင်ဟန်မျိုးသားပါတီဆိုလို့ရှိရင် AMD ဆိုလို့ရှိရင်ဒီနေ့ရှင်းနေတဲ့ကိုယ်တလေတယောက်ဆိုလို့ရှိရင်အဲဆနာကဆရာဦးကြီးမျိုးရတဲ့မှာတော့ကျွန်တော်သဘောမတူတာတော့တိုင်းသားတွေကလုံးဝဖြတ်သိမ်းနေဆိုတဲ့ဟာကိုထပ်ဆားလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ခိုင်ဘက်က AMD ပါတီကကျွန်တော်မျိုးသားတွေကပြောဆိုပြရဆိုရင်ဒီကားတကူစားလုံးဖိနေရမယ်ဆိုတဲ့ဟာကိုသူကထိနေတယ်ပေါ့ဆိုတော့သူတို့တက်မတော်အော်ရှော့ချာရီကိုလက်ခံနေအဲ့တော့သူတို့တချို့လက်ခံတယ်တချို့လက်မခံဘူးဆိုတဲ့ဟာတော့တော်တော်တည်ရတယ်လုံးဝဖြတ်သိမ်းရေးဆိုတာမျိုးအချိန်မှတော့ပြောကောင်းပြောမှာပေါ့ဒါပေမဲ့တော်တော်တဲ့မှာအဲရှင်းနေတဲ့အခါကျမှသူတို့ရဲ့မျိုးကအဲပုံစံကကိုရက်တည်နေတဲ့ပုံပါလို့မြင်တယ်ကိုကအရသာပကနေရေတော့တင်ပြလာတာဖြစ်တဲ့အတွက်အဲရှင်းတော်တဲ့မှာရေတော့တင်ပြချင်းမခံရတဲ့ကုစရေတွေကိုမနစ်တခုဒါသဘာဝကြတယ်ပေါ့ဒီဘက်ကခိုင်နေတဲ့ရှုတော့အနေကြည့်ကြတာပေါ့အတိုင်းသားအခွင့်အရေးရဖို့ပါလေအတိုင်းသားတွေကပို့ပြီးတော့ပြောနေတယ်အဲဒါပေမဲ့တော်တော်ဒီအဲလူမျိုးကိုခြေခံထားတာဖြစ်တဲ့အတွက်ကြောင့်မလို့59စာလုံးဟာမျိုးမှာမလို့ကဖဲနဲ့တိုင်းသားဒေတာမှာတိုင်းသားဒီနဲ့စိတ်ပတ်သက်တဲ့ဒေတာပို့ဖဲနဲ့ဝင်ပြီးတော့ထောက်ခံသွားတာမျိုးတွေတွေ့ရတယ်ပေါ့အဲ့တော့ရှမ်းပါတီဆိုလို့ရှိရင်တော့ဒီဖက်ဒရယ်ကိုပို့ပြီးတော့အဖြစ်ဖြစ်နေတဲ့အပိုင်းတွေတွေ့ရတယ်တိုင်းပြီးတော့နောက်တစ်ခုပြဿနာလေးဆိုတော့ဒါလည်းဆိုတိုင်းသားပါတီကအရန်ကိုအခြေတအားဖြင့်အရန်ဆွတ်တော်ထဲမှာလည်းနည်းတယ်ပေါ့ပြီးတော့2000ကျော်ရေးပေါက်ပွဲရလည်းအရာအဲ့တော့ဒီအမျိုးသားဒီမျိုးကိုပြောတော့60ရာခိုင်နှုန်းတော့ရှိနေတယ်တမလို့25ဆိုတော့အဲ့တော့မြန်မာပါသွားပြီအဲ့ကြတဲ့ဒီဆိုင်ကြီးက900ရာခိုင်နှုန်းရှိခဲ့ကြတယ်။တိုင်းကတစ်ဖက်ရာခိုင်နှုန်းအဝေါ်ဘောက်မှာတစ်ဖက်ရာခိုင်နှုန်းအောင်ပဲရှိခဲ့ခါကြတယ်။ဒါဆိုဒီပါတီကြီးတွေရဲ့လုံရက်တွေပေါ်မှာပြည်ကြည့်ပြီးတော့ပဲသူကဆွေးနွေးရတဲ့သဘောရှိသူကဥဆောင်နိုင်တဲ့အခြေအနေမှာလုံးဝမရှိဘူးပေါ့နော်။အဲ100ရာခိုင်နှုန်းရင်းကျင်အောင်ပဲရှိခဲ့ခါကြအားလုံးပေါ့ဟုတ
်ဟုတ်ကဲ့ခင်ဗျ။အာဥအောင်နိုင်ဝင်းရောဥကြည့်မြင့်ရောလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေဆွေးနွေးမင်းမြန်လူတွေတို့ရှင်တွေလီလိုက်ပေါ်မှာရောက်နေပါပြီကျွန်တော်တက်နိုင်တဲ့လောက်တော့ခေါ်သွားပြပါမယ်တော်များပါပါတယ်အရင်ဆုံးတော့ဥနေဦးလင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျဥနေဦးလင်းတို့တို့တို့ဆွနေမြန်မြန်လို့ရပါတယ
်ဟောကျွန်တော်နံပါတ်၁ချင်းနေတာပေါ့အဓိကတော့ကြာကျွန်တော်ပြောချင်တာကတော့ဖွဲ့စည်းရုံးထုတ်ပုံကြောင့်တိုင်းပြည်ဟာအကြက်တက်ဖြစ်တယ်ပေါ့နော်အချမ်းပြင်းတော့ဒါပေမဲ့ဖွဲ့စည်းရုံးထုတ်ပုံထဲမှာပါတဲ့59စကိုပြင်နေတာအဓိကကြာနေတယ်လို့ဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့နော် တော်ဆန်းစုကြည်သမတကြည်ရေးတယ်အဲ့ဒီအခါကျတော့ကျွန်တော်ကအဲ့ဒီခုပြင်းရင်းနဲ့ဆိုတဲ့လူတွေလူဆန်းတန်းပါအပါဝင်အားလုံးကိုကျွန်တော်ဟောပေါ့နော်ဟိုဥမာလေးနှစ်ခုလောက်နဲ့ကြောပြပြီးတော့ဘယ်လိုလုပ်တင်လဲဆိုတာလည်းကျွန်တော်ပြောပြရစီဥမာတစ်ခုကတော့ဗာလဲလွန်ခဲ့တဲ့3နှစ်လောက်ကပေါ့နော်လီကွမ်းယူဆိုတဲ့စာတင်ကျောင်းမှာ professor အမေရိကန်နိုင်ငံသားခံယူထားတယ်ပြယုတ်လူမျိုးကို PR ဖြစ်ကနေကင်ဆယ်လိုက်တယ်ဘာကြောင့်လုပ်ရတာလဲဆိုတော့သူကအဖွဲ့အစည်းတစ်ခုရဲ့ agent ဖြစ်နေလို့ပါတဲ့စင်ကာပူမှာဖြစ်တော့တာပါအားလွန်ခဲ့တဲ့3နှစ်ကအဲ့တော့ဒီအပြင်ကိုခုလူကြီးမင်းပြောနေတဲ့လူတွေလည်းကျွန်တော်နဲ့တက်တူရဲ့လူတော့ရှိမှာ68ခုနဲ့နော်အာရစ်ရေးစပွဲမှာအလီကိုဟင်းဆိုတာကြားဘူးပါလိမ့်မယ်အကယ်၍ခင်ဗျားတို့တင်ရင်လည်းလူတယောက်ကနော်တိုင်းပြည်ရဲ့ခေါင်းဆောင်တနေရာကိုရောက်သွားခဲ့ရင်အဲ့ဒီလူဟာတခြားလူရဲ့နော်စပိုင်တယောက်ဖြစ်သွားခဲ့ရင်ဒီနေ့ဟလာအာရတ်ဒီဘယ်လိုရှုံးသွားလဲဆိုတာခင်ဗျားတို့မျက်တွေ့လည်းဟိုပေါ့လက်တွေ့ပါလေ။ဟောအဲ့တော့59ဆောက်ကိုပြင်မြင်တဲ့လူတွေအဲ့ဒီအလီကိုရှင်အကြောင်းလေးကိုတရားချဖတ်ကြည့်ပါလို့ပြောကြတယ
်။ဟုတ်ကဲ့ခင်ဗျာ။
ဘောဆန်းစုစိတ်ဓာတ်ကိုကျွန်တော်ပြောချင်တာလွယ်လွယ်လေးပါ။ဒါလွန်ခဲ့တဲ့၄နှစ်ကျော်၅နှစ်လောက်တည်းကကျွန်တော်ပြောဖို့စကားဟာခင်ဗျားတို့ပြောခွင့်မပေးတဲ့အတွက်ကျွန်တော်မပြောခဲ့ရ။ဘောဆန်းစုကြီးရဲ့အခန်းကဏ္ဍအနေနဲ့ရှိဖို့လွယ်လွယ်လေး။အဲ့ဒါကတော့ဘာလဲဆိုတဲ့အခါကျတော့အဒီပလီကောင်ဆယ်ဆိုတာဘိုလ်ချုပ်အောင်ဆန်းအပါဝင်ပေါ့နော်။သူ့ရဲ့ဟောပေါ့ရဲဘော၃ချိတ်ပါမယ်လွတ်လပ်ရေးတက်ချိုက်ခဲ့တဲ့သားသမီးတွေပါမယ်သူတို့ကိုအဓိပတိကောင်ဆယ်လိုဟာမျိုးဖွဲ့ပြီးတော့အဓိပတိကောင်ဆယ်ရဲ့ဥမာတစ်ခုပေါ့ဗျာဟိုအဓိပတိတယောက်ပေါ့အကြီးကြီးတယောက်အနေနဲ့ဆိုရင်သူကဘာလဲဆိုတော့အခုဥမာအေဂျီတို့ရထွက်ပြေးနေရတဲ့ကိစ္စမျိုးကိုသူ့စီကိုတင်ပြီးတော့သူကနေပြီးတော့နိုင်ငံတော်တမတကိုဒီလိုဒီလိုဖြစ်တင်ပါတယ်ဆိုတော့အများကြီးတဲ့ပုံစံမျိုးနဲ့တွင်းရင်ရောခင်ဗျားတို့ AG2 ကိုပြင်လို့မရဘူးလားကျွန်တော်ကြားတာ AG2 ကတဲမဟုတ်ဘူးနော်တဲမဟုတ်ဘူးတွဲဝိုက်ပြီးတော့တွင်းလို့ရတယ်ဆိုပါစို့ခုနေ့ Human Rights ကတနာဘာညာအကုန်လုံးဒေါ်အောင်ဆန်းစု
ကြီးဟုတ်ကဲ့ကိုနေဦးလေးနဲ့ချုပ်ပြီးပ
ါမရနိုင်ဘူးလား
ဟုတ်ကဲ့
အဲ့တော့ခင်ဗျား
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါခင်ဗျားနောက်ထပ်သရရှင်တွေလည်းရှိပါသေးလို့ပါကျွန်တော်တို့အခုပြေးမပြောတာမဟုတ်ပါဘူးကျွန်တော်တို့တော်ရရှင်နေကူတော့ကျွန်တော်အကန့်အသတ်နဲ့ပဲချိန်နဲ့ပြီးပြောတာပါကျွန်တော်နောက်တစ်ခုဖိတ်ခေါ်ပါတယ်ဦးတီးလည်းမူကိုတီးလည်းမူဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့နော်ဒီအခြေခံဥပဒေကနော်အရေးကြီးတဲ့အခြေခံဥပဒေမပြင်ဘူးဆိုရင်တော့နော်အဲ့ဒီအဖွဲ့အစည်းပြင်တဲ့အဖွဲ့အစည်းတွေကနော်ငင်းညာရေးကိုမလိုလားတဲ့အဖွဲ့အစည်းတွေလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာဘာလို့လို့လဲဆိုရင်နော်ကျွန်တော်တို့တိုင်းနာပြည်သူတွေတိုင်းနာလူမျိုးအားလုံးကနော်အများသောအားဖြင့်တော့နော်မင်းရဲ့ဘုံတမလူကင်တန်းလူခွင့်ရင်ကကိုပိုင်စက်တန်းကိုအတိတ်ကလူချင်းပါအဲ့ဒါဆိုရင်မြန်မာပြည်တိုးတက်မှာဖြစ်ပါတယ်ခင်ဗျာဒီလိုပဲเนาะတစ်ခွဲ့နဲ့တစ်ခွဲ့เนาะမတရားလုပ်မယ်မတရားဆွဲချူမယ်မတရားပြောချူမယ်ဆိုရင်เนาะကျွန်တော်မြန်မာပြည်ကဘယ်သူမှငြိမ်းချမ်းမှုရှိမှာမဟုတ်ဘူးဗျငြိမ်းချမ်းမှုရှိအောင်เนาะတန်းလူခွင့်နဲ့ကိုပိုင်စက်တန်းခွင့်ကိုเนาะပြီးဖို့ရပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုတီးလည်းမူကျေးဇူးပါနောက်ထပ်သရရှင်တူတခါလဲကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုလှမောင်ဆွေးနွေးမေးမြန်းလို့ရပါတယ်
ဟုတ်ကဲ့ဗျာခေါ်ပြတဲ့ကျေးဇူးပါ။ဟောအခုဒီနေ့ပဲလွတ်တော်မှာအပြင်းထန်ဆွေးနွေးရဆိုပေမဲ့ကျွန်တော်မြင်တာရှင်းရှင်းလေးပါ။ဟိုအများစုမဲနဲ့ထောက်ခံလို့ပြင်ထောက်ခံပြီးပြင်လို့ရမယ်ဥတွေအားလုံးကပြင်လို့ရပါမှာပါ။ဟောဒါလွတ်တော်ရဲ့အခန်းကဏ္ဍဘယ်လောက်ကြီးလဲဆိုတာကိုပြတယ်ပြပါ။အဲ့တော့တပ်မတော်အနေနဲ့ပြောချင်တာတက်ကဒီ2008မှာသူ့ကိုသူပြန်ပြီးတော့ပိတ်မိနေတာဒီအများကြီးရှိနေတယ်ဆိုတာကိုသူလည်းသိလာတယ်။ဘာကြောင့်လဲဆိုတော့သူတို့အခုကာချုပ်ကိုပဲသူတို့ဟိုကာချုပ်ရည်ချင်းမရှိလို့ထပ်ပြီးတော့ခန်းလို့မရဘူးဆိုတော့ပြဿနာတွေရှိလာတယ်။နောက်တပ်မတော်အခန်းခုနှစ်၄၃နှစ်အခုမှလည်းဒီကာချုပ်ကလောလောဆယ်တစ်ခုဖြစ်သွားရအောင်မှသူတို့မှကာချုပ်ကဂျန်နဲ့ဝင်ကြီးတုံးကိုခန်းလို့မရဘူး။ဟိုဆိုတာဖြစ်လာမယ်သဘောတွေဖြစ်နေပါတယ်။အဲ့တော့စောစောပြောတော့59ဆဆိုတာမလိုပါဘူး။အတိုင်းငန်းတမရတဲ့မြင့်နေဆိုတာလူတိုင်းသိပါတယ်။အဲ့တော့အခုဒီကောင်းစဉ်ရပြောရမယ်ဆိုရင်တော့အများကြီးပြင်လို့ရမယ်အများကြီးပြင်လို့ရတဲ့အခြေအနေတွေရှိနေတယ်ဒီတက်မတော်သားဒီအနေနဲ့ကလည်းဒီဟိုသူတို့အာဏာရတဲ့အချိန်မှာ2-6ကိုပြီးခိုင်ဖြိုးတော့တက်မတော်မပြင်ချင်းဘူး NLD နေထရတယ်2-6ကိုဘာလို့မပြင်ချင်းလဲဆိုတော့သူတို့လက်ရှိသူတို့အာဏာရနေလို့ပဲဒါကြောင့် NLD ကိုနောက်မဲထပ်ပြီးတော့ပေးကြဖို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ဦးချင်းမြတ်ဆရာဦးချင်းမြတ်ခုနကဆွေးနွေးသွားတဲ့သရရှင်တွေရဲ့အမြင်တွေလည်းကြားမိပါပါ59ဆနဲ့ပတ်သက်လို့တော်လေးပြင်းထန်ထန်ပြောသွားတဲ့လူလည်းရှိပါတယ်ဟိုဒါကိုလက်ခံတဲ့သဘောပေါ့နော်ဒါကန့်ကွက်တဲ့လူလည်းတော်များရှိပါတယ်အဲ့တော့ ဒီစွန့်ပွဲကပြောရမယ်ဆိုရင်တော့တကယ်ခုနကကွန်လိုင်းဝင်လဲပြောတဲ့အရေးကြီးတဲ့လူတွေမျောလင့်နေတဲ့ချက်တွေတော့ပြင်နိုင်ဖို့တော့ခက်တယ်ဘလို့ချက်တွေတော့ဘလို့အခြေအနေမျိုးတွေတော့ pass ဖြစ်မယ်အောင်မြင်နိုင်မယ်လို့ဖွဲ့စည်းပုံပြင်ရေးအောင်မြင်နိုင်မယ်လို့ဦးကြည်မြေယူဆပါလဲခင်ဗျာ
။ဟောကျွန်တော်ခုနပြောတဲ့ရခိုင်အရေးသားပါတီကဖြစ်သိမ်းကြီးဆိုတာကျွန်တော်တို့သူတို့ပါတီရဲ့အာဘော်ကိုကျွန်တော် research လုပ်ထားတာပါ။အဲလွတ်တော်မှာပြောတဲ့အခါကျတော့လွတ်တော်ထုံးစံအရာအဲသူကထိမ့်ပြောသားကောင်သွားလိမ့်မယ်။သူပါတီကတော့အဲ့လိုသဘောထားရှိတယ်ဆိုတော့ကျွန်တော် research လုပ်ပြီးပြောတာပါနော်။ဟု
တ်ကဲ့။
နောက်တစ်ချက်ကတော့ဘာလဲဆိုတော့ဒီ50ကိုစားလုံးနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးနေတာမဟုတ်ပါဘူးအဓိကထားဆိုရင်အဲ့ဒါတစ်ဖက်ကဇောင်းပေးပြီးပြောနေတာပါ50ကိုစားလုံးကပြင်လဲကောင်းပါတယ်မပြင်လဲပဲသူ့လုပ်ပိုင်ခွင့်နေရာမြင့်နေတာလေအဲ့တွက်နေတော့တထောက်ရှိကြီးကိုတက်နေမဲတော့မထင်ပါဘူး NLD ကလည်းအဲ့လောက်ကြီးပိတ်ဆို့ပြီးနေတော့50ကိုမဲတိုင်နေပြီမဲ50ကိုပေါ်မှာတိတ်ပြီးတော့ဒီလောက်ကြီးလဲဟိုတိုင်ပြီးလဲပြတ်မသွားပါဘူး50ကိုမပြင်ရလို့လေနော်အဲ့ဒီချက်ပါနောက်တစ်ချက်ကတော့ကျွန်တော်တို့ကလည်းအဲ့ဒါကိုကြိတ်နေမှာပြောပါဦးနော်နောက်တစ်ချက်ကတော့ပါလဲဆိုတဲ့အခါကျတော့အလီကိုဟင်းတို့ဖတ်ဖူးလားဆိုတာလက်ငါး50လောက်တယ်ကျွန်တော်85နှစ်ရှိပြီခင်ဗျားကတော့ဘယ်လောက်ရှိလဲမသိဘူးအဲ့ကျွန်တော်နိုင်ငံရေးကျင်းစား5ကြိမ်ပြည်ပြီးအခု6ကြိမ်မြောက်ပဲအများကြီးနိုင်ငံရေးတို့ကျွန်တော်ရှိစားရအများကြီးပတ်ထားတယ်အလီကိုဟင်းလည်းသိတယ်ပါရင်လည်းအများကြီးသိတယ်နော်အဲ့ဒါနဲ့50ကိုစားလို့နေရောမဖြစ်နေရနော်မဆိုင်ဘူးလို့နော်နောက်တစ်ချက်ကတော့ပါလဲဆိုတော့ဒီကိုထေလုံပြောတဲ့ညဉ့်ညာကြီးနဲ့ဒန်းသူဖြစ်ရေးဆိုတဲ့ဥစ္စာကိုကျွန်တော်ထောက်ခံတယ်။အဲ့ဒါကခင်ဗျားပြောတဲ့နောက်ရှိကိုပြင်ရမယ်ဆိုတော့ယူဆအောင်ထောက်ခံတယ်။နောက်တစ်ယောက်ပြောတဲ့ကိုလမောင်ပြောတဲ့ဥစ္စာကတော့သူကတော့ပေါ့ပေါ့ပြောသွားတယ်။အာပြင်ရမှာပါလို့အဲ့လောက်ကြည့်တော့ပြင်မရပါဘူးဗျာ။အဲ့လောက်ကြည့်ရင်ပဲကြည့်အပြိတ်နဲ့ပြောနေကြတာမှဒီငယ်စုနှုတ်ဘက်တော့လုံးဆရာမလို့နော်။အဲ့လောက်ကြည့်မလွယ်ပါဘူး။ဒေသုံ6ခုကြော်ဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူး။ပုံစံတည့်ရက်နဲ့အဲ့ဒါဒီဟာကိုလွတ်တော်ကြီးတွဲရတယ်။တခြားနီးလန်းနေနဲ့ကျွန်တော်တို့တွေ့ပြီးသုံးမှရမယ်ဒီတစ်ခုလေးကတော့36ကိုကျော်လို့မရဘူးအကျိတ်နဲ့ဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုမှတ်ချက်ပေးခြင်းပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာဦးကြည်မြကျေးဇူးပါခင်ဗျာကွန်လိုင်းဝင်းကောင်းဒီသရော့ရှင်ကြီးရဲ့ဆွေးနွေးပြောဆိုချက်တွေနဲ့ပတ်သက်လို့ဘာများတုံ့ပြန်လိုပါလဲ
အဲပြင်းနိုင်မပြင်းနိုင်ဆိုတဲ့ကိစ္စအပြင်မှာတော်တော်လေးစကားပြောနေပေါ့ပြီးတော့ပထမဆုံးပြောချင်တာအဲ့တော့ပြင်းမဲ့ကိစ္စကျွန်တော်တို့ဒီမျိုးသားဒီဘုံကြီးဖွဲ့ချုပ်နေမဆိုင်ပါဘူးဒါတက်မတော်ရဲ့သဘောထားပေါ်မှာမမီတည်နေတာတက်မတော်ကမပြင်းပြင်းကျွန်တော်တို့ပြင်လို့မရဘူးပေါ့အဲ့တမတော်ပြင်ပြီးပြင်လို့ရမှာဒါကိုပထမဆုံးပြောချင်ပါတယ်နောက်တစ်ခါပြင်မဲ့ပုံပါတွေအားလုံးအခုဒီလိုပြောသလိုလုံးဝမပြင်နိုင်ဘူးတော့မဟုတ်ဘူးပေါ့တချို့ပုံပါတွေရုံတည်းအဲ့တမတော်ဘာကလာရောလာနိုင်တယ်လည်းရှိတယ်ပေါ့တိုးတော့ဒါတွေကတော့တိတ်အရေးမကြီးတဲ့ပုံပါတွေပေါ့ဟာညီမနိုင်ငံဒီစစ်ချုပ်ရဲ့အရေးချင်းကတ်တက်ချက်ကိုဟိုပြင်တာမျိုးပေါ့တမရကသင်ပေါ်ကြောက်ချသူတွေကနေပြီးတော့ယူဆတဲ့လူကြီးကရွေးရမယ်ဆိုပုံပါဖြစ်တာလေနောက်တစ်ခါမတန်မစွမ်းဆိုပြီးတော့ပဋိပုံမှာရေးထားတဲ့ဟာကိုမတန်စွမ်းဆိုပြီးတော့ရေးတာမျိုးဒါခင်းနဲ့ပြီးရောရေးတဲ့ဟာမျိုးပေါ့အဲ့ဒါမျိုးတွေမှာတော့ပြင်လာတယ်တော်တော် PDV လူသားတွေရဲ့အရေးကြီးတဲ့အချက်တွေကိုတော့ပြင်ဖို့ကတော့အကျဉ်းခင်းရှိတယ်ပေါ့အဲ့တော့တပ်ဖို့ဘက်ကတင်ပြလာတဲ့အချက်တွေမှာတော့မှဒီမျိုးသတိပုံကိုဆွဲချောက်ကလက်ခံနိုင်တဲ့အချက်တွေလည်းရှိပါတယ်အဲ့ဒါကလည်းစိတ်အရေးကြီးတဲ့ဟာတွေတော့မဟုတ်ဘူးဥပမာဆိုကြပါစို့တပ်ဖို့ဘက်ကပါတင်ပြလာတယ်ဆိုတော့ဒီမှာနိုင်ငံရဲ့နယ်နိမိတ်နဲ့ပတ်သက်ပြီးတော့ထပ်ပြီးတော့နိုင်ငံတကာတရားရုံးတွေကသုံးချက်လို့ရလာတဲ့နယ်နိမိတ်တွေအထည်သွင်းဖို့ပေါ့ဒီလက်ရှိဥပဒေရတော့ပေါ်ပြပေါ်ကြာဥပဒေဒီလဲနေရဟာအဒီနောက်ထပ်ထည့်ထည့်လို့မရတော့ဒီနိုင်ငံတရားရုံးနေရာနေရောလိုအပ်လာရင်အဲဆက်တဲ့လူအဲ့လိုပုံပါတွေကတော့ဒီ NLD ရောတက်မတော်ဒီခါကျူရောတိုင်းတာတွေအားလုံးညီညွတ်မဲ့ပုံပါမျိုးတွေလည်းရှိပါတယ်အဲ့တော့အများအမြင်မှာတော့ဟိုပြင်လိုက်မလုံးဝမပြင်နိုင်တဲ့အားလုံးပေါ့ဘူးအတိုင်းတာတစ်ခုပြီးတော့ပြင်လိုက်နိုင်တယ်တော်တော်အဲ့အတိုင်းတာဆိုတဲ့ဟာကဒီစွန့်နဲ့ကျွန်တော်ပြောဆိုတက်မတော်ကသူ့ရဲ့လက်ရှိရှိနေတဲ့အခြေအနေကနေပြီးတော့အဲဆက်ပြီးတော့ရုပ်ရော့သွားမယ်ဟာကိုလုံးဝလက်မခံတဲ့အဲသဘောမျိုးတွေ့ရတယ်ပေါ့ဒါပါလို့ဒီတယောက်သူတို့ရဲ့ဘောရာတို့တစ်ခုတစ်စုတစ်ခုလိုက်ရှင်းနေတာဆိုတော့ဒီရှင်းနေတာနဲ့အဲ့တော့တက်တော့သူကလည်းအချင်းချပါသေးတယ်သို့တော့သဘောတရားကပဲဒါအောက်ဆက်တက်နေပဲပြောပါမယ်အဲ့တော့ဟိုဒီဆိုင်မှာတော့တော့အခက်အခဲရှိပါတယ်အဲအားလေးတစ်ခုတော့ကျွန်တော်ကြည့်ပြီးတော့ပြောချင်ပါတယ်အဓိကတော့တက်မတော်ကနောက်ဆုတ်ပေးမယ်အခြေအနေကိုမရှိဘူး
ဟုတ်ကဲ့ခင်ဗျာကုအောင်လည်းကျေးဇူးပါကျွန်တော်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်ကုစုဝေလေးလိုင်းပေါ်မှာရှိပါတယ်ကုစုဝေတူတူတူဆူနီမြမြလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့ဆက်တော်ထဲမှာတက်မတော်ကကုစလေတယောက်ကပြောတာဆိုတာဟန်အမှုရာနှုတ်မှုရာတွေဒါရှစ်တော်နဲ့မကိုက်ညီလို့ဥတီခုံမြက်ကတတိပေးရတယ်ဆိုတဲ့နည်းကျွန်တော်ကြားပါတယ်ဖတ်ရပါတယ်ဆိုရင်ဘာနဲ့တွားတူလဲဆိုတော့1988မှာအဲပြည်သူလူထုတွေကဒီမိုကရေစီအရေးကိုအုံကြွပြီးတောင်းဆိုတဲ့ခါမှာတက်တတာနဲ့ဒီနေ့ဆက်တော်တွေကတက်မတော်သားတွေရဲ့စိတ်နေစရာသိမ့်မွားသေးဘူးဆိုတာရှင်းချပါတယ်ပြီးတော့ဒုတိယကျွန်တော်ပြောချင်တာကတော်တော့ကအလီကိုခင်းမဲ့ဖြစ်ဖြစ်အလီကိုခင်းမဲ့ဖြစ်ဖြစ်ပေါ့ဗျာနော်ဒီ2000ကျဖွဲ့စည်းပုံဥပဒေမှာအဲတက်ကနဲ့တရားအထိကားကြီးကနေအထိလူများစုရဲ့အကျိုးကိုလက်ကဆုံစွာလူတွေကနေပြီးတော့ကန့်တန့်နေတဲ့အတွက်ကျွန်တော်တို့တိုက်ကြည့်နေတာရယ်ဆိုတာကိုဒါတီးပြီးသားပါเนาะကျွန်တော်ပြောချင်တာက
ဟိုကျွန်တော်တို့ကိုလိုနီလည်းနဲ့လည်းနဲ့နိုင်ငံကြီးကကိုလိုနီကျင်းပထားတာကိုလည်းဒီလူလူတွေစီယုံကြီးဆိုတာကြောက်ရခဲ့တယ်ဆက်အနာဟိုဖာချပလာပေါ့လွတ်လိုက်ရပြီးနောက်ဖာချပလာအနာချင်းဆက်အနာချင်းအနာချင်းအဆက်ဆက်ကိုလည်းကျွန်တော်တို့ကဒီလူလူရဲ့ညီညွတ်နဲ့ကြောက်ရခဲ့တယ်ဆိုတဲ့အခါမှာဒီ2000ကျပ်ဖွဲ့စည်းဥပဒေဆိုတာကနှိမ့်ကူမြင်လဲပါကျွန်တော်တို့ဒီလူလူတွေအားလုံးညီညွတ်ရင်ပါပါလေးပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုစုဝေကျေးဇူးပါခင်ဗျာကျွန်တော်အဲနောက်ဆုံးအနေနဲ့ဆရာဦးကြည်မြင့်ပြန်ဖိတ်ခေါ်ကြပါလေကျွန်တော်ဆရာဦးကြည်မြင့်ကတော့မေးချင်တာတစ်ခုကတော့လက်ရှိ NLD ရဲ့ကြိုးပမ်းမှုပေါ့နော်ဖွဲ့စည်းပုံပြင်ရေးကြိုးပမ်းမှုဖွဲ့စည်းပုံပြင်ရေးဆိုတာ NLD ပါတီအတွက်ကရွေးကောက်ပွဲရဲ့ဂတိကဝတ်တရလည်းဖြစ်ပါတယ်ပြောမယ်ဆိုရင်နောက်ထပ်ရွေးကောက်ပွဲတစ်ခုကိုလည်းလှမ်းတော့မှာရောက်တော့မှာဖြစ်တဲ့အတွက်ကြောင့်အခုအနေထားကတော်တော်လေးအရေးကြီးပါတယ်အဲ့တော့အခုဒီကြိုးပမ်းချက်ကတကယ်ကောဖြစ်နိုင်မယ်ထင်လို့ NLD ကလုတ်ခဲ့တာလားတကယ်ဖြစ်နိုင်ချေရှိလား symbolic တက်တက်လို့ပဲတချို့ကလည်းဝေဖန်နေကြပါတယ်ဦးကြည်မြင့်ရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ကျွန်တော်က NLD ပါတီဝင်လည်းမပေါ့ဘယ်ပါတီဝင်မှလည်းမပေါ့ကျွန်တော်လွတ်လပ်စွာပြောဆိုခွင့်ရှိနေတဲ့ပုံစံဖြစ်ပါတယ်အခုစေစနာပါတယ်ဆိုတာကို NLD ရဲ့စေစနာပါတယ်ဆိုတာကိုကျွန်တော်ချွန့်ပြမရှိရုံပါတယ်ဒါပေမဲ့လုတ်ရက်ကတော့ရွက်ကောပွဲကြော်ညာလို့ဖြစ်နေပါတယ်အောင်လဲအောင်မြင်မှာမဟုတ်ပါဘူးတက်မလို့အရေးကြီးတာတွေဇုံးဝခွင့်ပြုမှာမဟုတ်ပါဘူးဒါအတိအချပါပဲဒါကြောင့်မလို့လွတ်တော်တွင်နီးရယ်ကျွန်တော်တခါတော့တင်ပြဖို့ပြန်နိုင်မယ်ဒီအခြေခံဥပဒေကို2000ရှိကိုကြိုက်လားမကြိုက်လားလွတ်တော်နီးနဲ့တင်မဲခွဲတစ်ဝက်လောက်ကအလားဟိုဟိုမကြိုက်လွတ်တော်ကိုယ်စားလှယ်တစ်ဝက်လောက်ကမကြိုက်ဘူးဆိုလို့ရှိရင်လူလူလူဆန္ဒခံဝဲလို့လူလူဆန္ဒခံတစ်ဝက်လောက်ကမကြိုက်ဘူးဆိုလို့ရှိရင်အစ်စ်ဆွဲဒီကြားထဲမှာ2000ရှိနေသွားနေအစ်စ်ဆွဲပြီးတော့နောက်ကြတော့မှအစ်စ်ဆွဲတဲ့အခါမှာတမတော်တွေလူမျိုးစုတွေအနာရတွေတတိပုဂ္ဂလတွေအကုန်ပါပါပြီးတဲ့အခါကျတော့မှအဲ့ဒီအားလုံးစုံတော့မှယူကောလူလူဆန္ဒခံဝဲပြန်တော့အဲ့ဒါနဲ့အစိုးရအစ်စ်ကိုယူကောပွဲလုပ်ပေါ့ဗျာဒါမလို့ဆယ်လေးနှစ်တော့ရေးနေတော့အချိန်ဟုတ်နှစ်နှစ်လောက်ပြင်ပြီးကြီးပြီးတော့အဲ့ဒီနိလမ်းမှာတပါမရှိပါဘူးအကုန်စားတော့နော်ဟိုလေးစားပါလေတော်တော်လေးကြော်ညာပေါ့ယူကောပွဲကြော်ညာလို့ဖြစ်နေတယ်လို့အဲ့ဒီကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်နောက်ဆုံးကွန်လိုင်းဝင်းကိုလည်းမေးချင်ပါတယ်ကွန်လိုင်းဝင်း1မိနစ်မိနစ်စက္ကန့်30လောက်တော့ရပါတယ်နောက်ဆုံးလေးကွန်လိုင်းဝင်းအမြင်လေးခုနကဆွေးနွေးချက်ပေါ်မှာတုံ့ပြန်ပြီးပါ
အဲကျွန်တော်တို့ကနိုင်ငံရေးလုပ်တဲ့အခါကျတော့ကျွန်တော်ထိုင်နေလို့တော့မရအောင်ပေါ့နော်တစ်ဖက်ကမမြင်သေးဘူးဆိုပြီးတော့ဒါအခြေအနေတွေတော့ကျွန်တော်ဒီတူတူသိပြနေတယ်သိကြပါပြီ။အတစ်ဖက်ကမမြင်သေးဘူးဆိုတော့အဲငါလည်းမမြင်ဘူးပါလို့ဒီလိုထိုင်နေလို့တော့မရအောင်ကျွန်တော်လုပ်တင်လုပ်ခဲ့တာလုပ်ခဲ့ရလား။အဲလုပ်တင်လုပ်ခဲ့တာနိုင်ငံတကာမှတည်းဒီလိုပါပဲ။လုပ်တင်လုပ်ခဲ့တာကျွန်တော်တို့ဒီတွတ်တော်နေပြီလို့ဆောင်နေတယ်ဒီတူတူကျဲအကတိကိုအကောင့်နဲ့ပေါ်ပြတာလည်းပါပေါ့။အပြင်ဆိုပြီးတော့နောက်ဟိုတစ်ခုအလင်းတင်တော့ပြကြနေတာကတော့ဒီကျွန်တော်တို့တော့မမြင်နိုင်တဲ့ကိစ္စကဒီအနာရပါတီပဲဆိုပြီး NLD ဘက်ကကျွန်တော်ခုခုကကပြောပြောနေတာမဟုတ်ပါဘူးအနာရပါတီပဲပါမလို့စီတူတူရေးရတဲ့ကိုယ်စားလှယ်မပြေနိုင်ဘူးဆိုတာအပြီးတူတူရေးရတဲ့ကိုယ်စားလှယ်တွေအပြည့်လုံးဝမဟုတ်ပါဘူးဒါအရင်မျိုးသားညီနာခံမှာကလေးကတစ်ဖက်သက်ချခဲ့တဲ့ဟလားအဲဒီတို့ဒီအနာကိုခိုင်ထားတဲ့လူတစုကအရသာရှိနေတဲ့ဟာကိုဘယ်တော့မပြေသေးခြင်းနဲ့အခြေအနေမျိုးဖြစ်တာ
ဟုတ်ကဲ့ဒီဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုအောင်လှိုင်ဝင်းဦးကြည်မြင့်နဲ့သရရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွဲပြီးပ
ါကိုသားညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒိုင်းရဲ့လီလိုက်ဆွေးနွေးခန်းအစီအစဉ်နားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့အင်ကာညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသတွင်းကတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ရောဂါပိုးကူးစက်သူတွေတိုးလာနေပြီးကမ္ဘာတစ်ပတ်ကအဆုရှေရာဈေးတွေလည်းတိတိကျကျကျဆင်းခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာသန်းပေါင်း2500ရန်ပုံငွေအတည်ပြုပေးဖို့ကွန်ဂရက်စ်တွတ်တော်ကိုတောင်းဆိုထားပါတယ်။တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ကြောင့်ဒီကနေ့သေဆုံးသူ82ဦးနဲ့ကူးစက်ခံရသူ908ဦးထပ်တိုးလာတာကြောင့်ဗိုင်းရပ်စ်ပိုးစတင်ကူးစက်မှုဖြစ်ခဲ့တဲ့လွန်ခဲ့တဲ့နှစ်လကစလို့အခုဆိုရင်နိုင်ငံအတွင်းသေဆုံးသူစုစုပေါင်း2663ယောက်ကျော်နဲ့ကူးစက်ခံရသူ9950ကျော်သွားပါပြီ။တရုတ်နိုင်ငံပြင်ပကူးစက်မှုတွေမှာတော့တောင်ကိုရီးယားနိုင်ငံမှာအဆိုးအဝါဆုံးဖြစ်ပွားနေတာပါ။အမေရိကန်ပြည်အောင်စုနဲ့အိန္ဒိယနှစ်နိုင်ငံအကြားအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးနေတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။နှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကုန်သွယ်ရေးသဘောတူညီမှုရဖို့နှစ်နိုင်ငံကောင်စလရီရဲ့ဆွေးနွေးမှုတွေမှာတိုးတက်မှုရနေတယ်လို့သဘောတူညီမှုရလိမ့်မယ်လို့အကောင့်မြင်မျှော်လင့်ထားတဲ့အကြောင်းသမ္မတထရမ့်ကအိန္ဒိယနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပဲပြောဆိုခဲ့ပါတယ်။အီဂျစ်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဟိုစနီမူဘာရက်ကတော့အသက်62နှစ်မှာကွယ်လွန်သွားပါပြီ။သူကွယ်လွန်ကြောင်းကိုတော့နိုင်ငံပိုင်ရုပ်သံသတင်းမှာဒီကနေ့ပဲကြေညာခဲ့တာပါရှင်။ အင်္ဂါညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမခင်ပြူထွေးပြောပြခဲ့တာပါ။အခုညစီစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32ပထမနာရီဝန်းမှာလိုင်းလက်မီတာ190တို့ကနေနာဆင်နိုင်ပါတယ်။ဝေယွေသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားမျိုးပါရှင်။
This program has come to you from the Voice of America, Washington.